Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington myo raw VOA American tan ga ni 2019 khu ni July la 15 ye sa ni ne ne khin a si sin go Myanmar san daw chain mane 6 nai ga ni 9 nai thi flight meter 32 40 49 ga ni dai yai thon lin taw ma ba shin. Jama engine nai ma.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်ဒီကနေ့မနက်ခင်းသတင်းတွေကိုကိုကြွကြော်သိမ်းနဲ့ကျမအနင်္ဂလာကတင်ပြပေးမှာပါအာဖဂန်နစ္စတန်က ISI သွေးကြွအဖွဲ့ရဲ့ထိတဲ့ငောက်ဆောင်သူဟာအမေရိကန်လေကြောင်းတပ်ခဲမှုအတွင်းသေဆုံးသွားပါတယ်တမရဒေါ်နယ်ထရမ့်ရဲ့တာကြီးဖြစ်သူနဲ့မနစ်ကဇွန်လမှာတွေ့ဆုံပွဲမှာသူလဲပါတယ်လို့ရုရှားနယ်ဖွာအမေရိကန်နိုင်ငံသားဆွဲဆောင်စီယုံသူကပြောလိုက်တာကြောင့်အဲ့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးပြောဆိုရတဲ့အထက်မှာနောက်ထပ်အပြောင်းလဲတစ်ခုထပ်ပေါ်လာပါတယ်ထိုင်းနိုင်ငံမှာနိုင်ငံရေးခေါလုံခွင့်တောင်းခံထားတဲ့လူနေစုဝေကာလူမျိုးအယောက်60ကျော်တို့ကိုပြန်ပို့ပေးဖို့တရုတ်နိုင်ငံဘက်ကဖိအားပေးနေတာကြောင့်ထိုင်းနိုင်ငံဘက်ကအခက်တွေ့နေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားမှာပါရှင
်ကောင်းပါပြီရှင်သတင်းစီစဉ်အပြီးမှာတော့ရခိုင်ပြည်နယ်မောင်းတော်ဒေသကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းဝိုင်းတော်သူဒေါခင်မြတ်တက်နဲ့နောက်ဆုံးအခြေအနေတွေကိုဆက်သွယ်မေးမြန်းထားတာကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့နိုဘယ်ငြိမ်းချမ်းဆုရှင်တရုတ်အစိုးရအတိုက်ခံလူလျှောက်ပူဟာကင်ဆာရောဂါနဲ့ကွယ်လွန်သွားတဲ့အပေါ်မှာနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကတစုံတရာမှတ်ချက်ပေးပြောကြားခြင်းမရှိသေးတဲ့အပေါ်မှာမြမအရေးအကဲခတ်တွေရဲ့အမြင်ကဘယ်လိုရှိပါသလဲ
။ဟိုလူလျှောက်ပူနဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့အိတ်ထူကြားစရာမရှိဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကာလကတရုတ်ပြည်နဲ့
နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင
်အာဖဂန်နစ္စတန်က ISI သွေးကြွအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်သူဟာအမေရိကန်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့ပြီးဖြစ်ပါတယ်။တဟာဖြင့်ပြစ်မှတ်ထားတိုက်ခိုက်ခြင်းအတွင်းလွန်ခဲ့တဲ့၄လအတွင်းမှာဆိုရင်၂ချိန်မြောက်နဲ့၃နှစ်အတွင်း၃ချိန်မြောက်သေဆုံးနေဖြစ်ပါအာဖဂန်အရှေ့မြောက်ပိုင်းကူနာပြည်နယ်က IS ဖွဲ့ရဲ့ဌာနချုပ်ကိုဇူလိုင်လ17ရက်နေ့ကလေကြောင်းတပ်ခဲမှုအတွင်းအဘူဆာယက်တေဆုံသွားတာလို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကတောက်ကြနေမှာပြောတာပါ။အဲ့ဒီတပ်ခဲမှုအတွင်းတခြား IS အဖွဲ့ဝင်တွေလည်းတေဆုံပါတယ်။ဒီတပ်ခဲမှုဟာအာဖဂန်နစ္စတန်မှာအကြမ်းဖက်ဝါဒဆွဲအုပ်စုကိုနှိမ်နင်းနေတာလမ်းကြောင်းမှာမော်ရောက်နေတယ်ဆိုတာပြတဲ့လက္ခဏာတစ်ခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။အဲ့ဒီအဖွဲ့တွေထက်ကတပ်ဖွဲ့ဖွဲ့ရဲ့ခေါင်းဆောင်တယောက်ယောက်ကိုတုတ်တင်နိုင်လိုက်တိုင်းမှာသူတို့ကိုရှင်းမတိုးနိုင်အောင်ဟန်တားလိုက်တာပဲဖြစ်ပါတယ်လို့ဝန်ကြီးမက်ဒစ်ကပင်ကွန်ဌာနချုပ်မှာတရင်ထောက်တွေကိုပြောပါရယ်ဒါပေမဲ့အဲ့ဒီစစ်စင်ရေးနဲ့ပတ်သက်ပြီးအသေးစိတ်တွေကိုတော့ပြောဖို့ဝန်ကြီးကညင်သွားပါရယ်သူတို့တွေကိုအမြင့်ပြုတ်သွားတဲ့အထိဆက်လုပ်သွားမယ်အာဖဂန်နစ္စတန်မှာ IS အဖွဲ့အတွက်ဘေးကင်းလုံခြုံမှုဆိုတာမရှိစေရဘူးလို့အာဖဂန်နစ္စတန်ကအမေရိကန်နဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီး John Nicholson ကတိကျထုတ်ပြန်ချက်တစ်ခုမှပြောထားပါရယ
်တမန်တော်ဒေါ်နယ်ထရမ့်ရဲ့သားကြီးဖြစ်သူနဲ့2016ခုနှစ်ဇွန်လကတွေ့ဆုံပွဲမှာသူလဲပါတယ်လို့ရုရှားနယ်ပေါ်အမေရိကန်နိုင်ငံသားဆွဲဆောင်စည်းရုံးသူတို့ကပြောလိုက်တာကြောင့်အဲ့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးပြောဆိုတာတွေထဲမှာနောက်ထပ်အပြောင်းလဲတစ်ခုထပ်ပေါ်လာပါတယ်။အဲ့ဒီလိုတွေ့ဆုံတာဟာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်အသာစီးရစီရေးအထောက်အကူဖြစ်စေဖို့အတွက်လို့ပြောနေကြတာပါ။တွေ့ဆုံပွဲမှာသူပါတယ်ဆိုတာကို Rene Ekmashin ကတောက်ကြနေမှာ EP သတင်းဌာနကိုအတည်ပြုပြောဆိုပါတယ်။သူဟာရုရှားထောက်လောင်းရေးအဖွဲ့တွေနဲ့အဆက်ဆက်ရှိတယ်ဆိုပြီးဖော်ပြခံထားရသူဖြစ်ပြီးတော့သူကတော့အဲ့ဒါဟာနာမည်ဖြတ်တဲ့လို့ရပဲဆိုပြီးပယ်ချပါတယ်။သူဟာဆိုဗီယက်တံပြန်ထောက်လွှမ်းရေးလုပ်ငန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဆိုဗီယက်စစ်ဖက်အဖွဲ့တစ်ဖွဲ့မှာတာဝန်ထမ်းခဲ့မှုပေမဲ့တရှိုးဖြစ်ဘယ်တော့မှစနစ်တကျတင်တန်းမတက်ခဲ့ဘူးလို့အက်မရှင်က EP သတင်းဌာနကိုပြောပါတယ်။မစ္စတာထရမ့်မြတ်သားကြီးဒေါ်နယ်ထရမ့်ဂျူနီယာရဲ့အရေးပြဆိုမှုသတင်းကြောင့်မစ္စတာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာယူကော့ပွဲကာလအတွင်းရုရှားအစိုးရနဲ့ပူးပေါင်းလုပ်တာတွေရှိခဲ့သလားဆိုတဲ့မေးခွန်းတွေပို့ထွက်လာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဖက်ဒရယ်အစိုးရတရားရေးဌာနကရောကွန်ဂရက်လွှတ်တော်ကပါစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်
။တရုတ်အစိုးရအတိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုကွယ်လွန်သွားတာဟာတရုတ်နိုင်ငံအတွက်ရောတစ်ကမ္ဘာလုံးအတွက်ပါအလွန်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့အမေရိကန်လွှတ်တော်ရဲ့ပြည်ပရေးရာဆက်ကော်မတီဥက္ကဋ္ဌခရစ်စတိုဖာစမစ်ကတောက်ကြနေကြာနာပွဲမှာပြောပါရယ်။လူရှောင်ဘိုကို2009ခုနှစ်မှာအကျဉ်းချခဲ့တာဟာတည်တံချမှတ်လိုက်တယ်လို့ဖြစ်ပြီးသူ့ကွယ်လွန်မှုမှာတရုတ်နိုင်ငံရဲ့အခမ်းအနားကိုမမေ့သင့်ဘူးလို့စမစ်ကပြောပါရယ်။အတိတ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကြောင့်ဗန်နိုင်ငံကမှအကဲမဖြတ်သင့်ပေမဲ့လူရှောင်ဘိုနှုတ်ဆက်ထားစေပြီးတည်ဆုံးစေခဲ့တဲ့ဒီပြစ်မှုကတော့ကွန်မြူနစ်တရုတ်အစိုးရအတွက်ဖျောက်ဖျက်လို့မရဘဲအမဲစွန့်ထင်နေတဲ့အမဲဆက်အဖြစ်ရှိနေသင့်ပါတယ်လို့စမစ်ကပြောပါရယ်။ဒီမိုကရေစီကိုအားပေးထောက်ခံခဲ့တဲ့လူရှောင်ဘိုရဲ့အာထုံမှုကအလဟတမဖြစ်ပါဘူးလို့လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Advice ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပါရယ်။တရုတ်အစိုးရရဲ့ဆက်တနစ်ကြာမတရားဖန်ဆီးချုပ်နှောင်ခံရတဲ့ကာလအတွင်းလူရှောင်ဘိုစွန့်လွတ်ပေးအပ်ခဲ့တာတွေအသက်တည်ဆုံခဲ့ရတာတွေဟာတရုတ်နိုင်ငံတွင်းကလူခွင့်ရဲ့အခြေအနေကိုထင်ရှားသွားစေတယ်လို့ Rice ကပြောပါရယ်
။အမေရိကန်ပြည်ထောင်စုကိုဝင်ဝင်ပြုတဲ့လူတွေကိုကန့်သက်ထားတဲ့သမ္မတရဲ့အမိန့်ကိုလွှမ်းမိုးပြီးဖက်ဒရယ်တရားသူကြီးတူကဆုံးဖြတ်လိုက်တဲ့အမိန့်တရားကိုစမ်းစစ်လေ့လာနေတယ်လို့ အမေရိကန်နိုင်ငံရဲ့ဌာနကတောက်ကြနေမှာပြောပါတယ်ခရီးသွားလာခွင့်ကန့်သက်ချက်လို့တည်ကြတဲ့သမရရဲ့အမိန့်တစ်စီတစ်ပိုင်းအာဏာတည်ရောက်ဖို့တရားလှုပ်တော်ချုပ်ကဇွန်လနှောင်းပိုင်းမှာဆုံးဖြတ်ထားတာပါဒါပေမဲ့လည်းအမေရိကန်မှာစစ်မှန်တဲ့ဆက်ဆံရေးရှိတဲ့မိသားစုဓမ္မမှုအဖွဲ့အစည်းရှိတယ်လို့တက်သေးပြနိုင်သူတွေတော့အဲ့ဒီကန့်သက်ချက်ထဲမှာအကျိုးမဝင်တဲ့ကြောင်းတရားလှုပ်တော်ချုပ်ကဆုံးဖြတ်ပေးထားပါတယ်အဲ့ဒီဆက်ဆံရေးဆိုတာမှာမိဘနဲ့မောင်နှမသားချင်းတွေအကျိုးဝင်တယ်လို့ဖက်ဒရယ်အစိုးရကအဓိပ္ပာယ်ဖွင့်ထားပြီးအဖိုးအဖွားဦးလေးအတော်နဲ့တခြားဆွေမျိုးသားချင်းတွေမပါပါဘူးအစိုးရရဲ့ကျင်းပစွာအဓိပ္ပာယ်ဖွင့်ဆိုချက်ဟာတရားလူတော်ကျိုးကယူတိုက်ပြောဆိုသုံးလုံးထားတာနဲ့မကန့်ညီသလိုအစိုးရကကင်ဆယ်အသုံးပြုနေတဲ့လူဝင်မှုဆိုင်ရာသတ်မှတ်ချက်တွေနဲ့လည်းမကန့်ညီဘူးလို့ဟာဝိုင်ပြည်နယ်ဟိုနိုလူလူမြို့တော်ကဖက်ဒရယ်တရားသူကြီးဒဲရစ်ဝတ်ဆန်ကကြာသပတေးနေ့ဆုံးဖြတ်ချက်ထဲမှာပြောထားပါတယ်အဖိုးအဖွားတွေဆိုတာအနည်းဆက်ဆိုမိသားစုဝင်တွေရဲ့အနှစ်သာရဆိုတာအသေးချာပါပဲအစိုးရရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကသူတို့ကိုထည့်မထားပါဘူးဒါမှဖြစ်သင့်ပါဘူးလို့တရားသူကြီးကပြောပါတယ်ခင်ဗျာ
UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာနိုင်ငံရေးခေလွန်ခွင့်တောင်းခံထားတဲ့လူနည်းစုဝီဂါလူမျိုးအယောက်60ကျော်တို့ကိုပြန်ပို့ပေးဖို့တရုတ်နိုင်ငံဘက်ကဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ထိုင်းနိုင်ငံဘက်အခက်ခဲတွေ့နေပါတယ်။2014ခုနှစ်မှာတူရကီနိုင်ငံကိုခရီးသွားခွင့်တောင်းခံထားတဲ့ဝီဂါလူမျိုး350ကျော်တို့ကိုအာဏာပိုင်တွေကထိုင်းနိုင်ငံတောင်ပိုင်းမှာတွေ့ရှိခဲ့ပြီးအခုလက်ရှိထိန်းသိမ်းထားတဲ့ဝီဂါလူမျိုးအမျိုးသားအမျိုးသမီး62ဦးတို့ကနောက်ဆုံးကြံတဲ့အုပ်စုဖြစ်ပါတယ်။တရုတ်နိုင်ငံအနောက်ပိုင်းရှင်ချင်းဒေသမှာအခြေဆိုင်နေထိုင်ကြတဲ့ Target စကားပြောမွတ်စလင်ဝီဂါလူမျိုးတွေအတွက်ထိုင်းနိုင်ငံကအဓိကပံ့ပိုးဖြစ်ပါတယ်။တရုတ်ဘဟုအစိုးရကမွတ်စလင်အတိုင်းဝိုင်းအပေါ်နိုင်နေမှုတွေလုပ်ပြီးတဲ့နောက်ပိုင်းရှင်ချင်းဒေသမှာလက်တလောနှစ်တွင်းမတီးမငြိမ်ဖြစ်လာတယ်လို့လူအခွင့်ရေးအုပ်စုတွေကပြောပါတယ်။လူနည်းစုတွေအပေါ်တရုတ်အစိုးရကခွဲခြားဆက်ဆံနေဆိုပြီးအခွင့်အရေးအုပ်စုတွေကပြောပါတယ်။ဘာသာရေးဆိုင်ရာစိုးစိုးဝါးဝါးဖိနှိပ်မှုနဲ့ရှင်ချင်းမှုဆိုင်ရာနှိမ်နင်းမှုတွေတိုးလာတယ်လို့လည်းဆွဆွဲပြောဆိုကြပါတယ်။တရုတ်အစိုးရဖက်ကတော့ဝီဂါလူမျိုးစုအတိုင်းဝိုင်းဟာ IS အစိုးရတမားတွေလိုခွဲထွက်၍အကြမ်းဖက်အဖွဲ့အစည်းတွေနဲ့ပတ်သက်မှုရှိတယ်ဆိုပြီးဆွဆွဲနေတာပါ။ရာနဲ့ချီတဲ့ဝီဂါလူမျိုးတွေဟာသူတို့ကိုအများအပြားလက်ခံထားပြီးဖြစ်တဲ့တူရကီနိုင်ငံကိုအရှိတောင်အာရှကိုဖျက်ပြီးတော့ပုံရှိုးကွယ်ရှိုးနဲ့တွားရောက်ခလုံးနေကြတာပါ။2015ခုနှစ်မှာတော့ထိုင်းရောက်ဝီဂါလူမျိုးတွေကိုပြန်ပို့ဖို့တရုတ်နိုင်ငံကပို့ဖိအားပေးလာသလိုတစ်ချိန်ထဲမှာပဲတူရကီတာဏမန်ကလည်းသူတို့ကိုတူရကီနိုင်ငံစီလွှဲပြောင်းပေးဖို့အပြင်းအထန်တိုက်တွန်းခဲ့တာဖြစ်ပါတယ်။
တူရကီနိုင်ငံမှာမဟုတ်မြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနှစ်ပတ်လည်နေ့မတိုင်ခင်တည်းမှာပဲရဲတပ်ဖွဲ့ဝင်တွေအစိုးရတာဝန်ရှိသူတွေနဲ့ပညာရှင်တွေစသဖြင့်လူပေါင်း 9,000 ကျော်ကိုအစိုးရကထုတ်ပြလိုက်ပါတယ်။ထုတ်ပြလိုက်သူတွေထဲမှာအဆင့်မြင့်အရာရှိကြီးတွေအပါအဝင်ရဲတပ်ဖွဲ့ဝင် 2,300 ကျော်နဲ့တက္ကသိုလ်တွေကပညာရှင် 3,000 ကျော်ပါဝင်တော့ကိုအစိုးရပြန်တမ်းမှာထုတ်ပြန်ထားတဲ့အမိန့်မှာတွေ့ရပါတယ်။ဒါ့အပြင်အငြိမ့်စားအရာရှိတွေနဲ့တက်ဖွဲ့ဝင် 340 ကျော်ကိုလည်းသူတို့ယာလူတွေကနေဖျက်ရှားလိုက်ပါတယ်။သမရရီချစ်တာယီအာရိုဝန်စီကနေပြီးခဲ့တဲ့နှစ်ကအာနာသိန်းယူမှုစူးစမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ထားတဲ့နိုင်ငံတော်ရေးဝော်အခြေအနေကြေညာချက်အရအခုအမိန့်ကိုထုတ်ပြန်တာပါ။အဲ့ဒီအာနာသိန်းကျိုးပတ်မှုအတွင်းလူပေါင်း240ကျော်သေဆုံးခဲ့ရပါတယ်။နိုင်ငံကနေကိုယ့်ဘာသာထွက်သွားပြီးအမေရိကန်မှာနေထိုင်နေတာနှစ်20နီးပါးကြာပြီဖြစ်တဲ့ဘာသာရေးခေါင်းဆောင်ဖတ်တူလန်ဂူလန်ကအဲ့ဒီအာနာသိန်းမှုကိုနောက်ွယ်ကကြိုးကင်တာလို့အစိုးရကဆွဆဲထားပါတယ်။ဒါပေမဲ့လည်းဂူလန်ကတော့သူနဲ့လုံးဝပတ်သက်မှုမရှိဘူးလို့ညင်းထားပါတယ်။အာနာသိန်းကျိုးပတ်မှုဖြစ်ပြီးကြတဲ့ကဆိုရင်အကြံစီမှာပူပေါင်းပါဝင်တယ်ဆိုတဲ့စွဲချက်နဲ့သမရအာဒူဝန်ထုတ်ပြလိုက်တဲ့အစိုးရဝန်ထမ်းတသိန်းထက်မနည်းရှိပါပြီ။ဒါအပြင်နောက်ထပ်လူပေါင်း9,000ကိုလည်းဖမ်းဆီးထားပါဗျ
။ပရိုတင်နိုင်ငံလန်ဒန်မြို့အရှေ့ပိုင်းမှာအစ်စ်နဲ့ပိုက်တိုက်ခတ်မှုကြောင့်လူအတော်များများမျက်နှာတွေမှာဒဏ်ရာရသွားပါဗျ။တိုက်ခိုက်မှုနဲ့ဆက်နွယ်သူ10ကျော်တန်းတဲ့ဦးကိုဖမ်းဆီးလိုက်တယ်လို့ရဲတွေကတောက်ကြားနေမှာပြောပါဗျ။ဒဏ်ရာရသွားသူတယောက်ကတော့ဘဝတစ်ခုလုံးပြစ်လောက်အောင်စိုးစိုးဝါးထိခိုက်ရခဲ့ရတယ်လို့ဆိုပါဗျ။အာနာပိုင်တွေရဲ့အဆိုအရဆိုင်ကယ်အသေးလေးပေါ်ကလူနှစ်ယောက်ကအသက်30နှစ်နဲ့အရွယ်လူတစ်ယောက်ကိုအစ်စ်နဲ့ပိုက်တိုက်ခိုက်ပြီးတော့သူ့ရဲ့ဆိုင်ကယ်ကိုခိုးယူသွားတယ်လို့ဆိုပါတယ်။ဒီနောက်မှာတော့လန်ဒန်မြို့အရှေ့ပိုင်းမှာပဲဆက်ပြီးတော့တနားခွဲကြအောင်အစ်စ်နဲ့ပက်တိုက်ခိုက်မှုတွေကိုကြာရပြင်းနဲ့ညမှာလုပ်ခဲ့ကြတယ်လို့ရဲတွေကပြောပါတယ်။အသက်15နှစ်နဲ့16နှစ်အရွယ်ဆက်ကျော်တန်းတဲ့ဦးကိုဓမြမှုခန္ဓာကိုယ်ကိုပြင်းပြင်းထန်ထန်တိုက်ခိုက်မှုတန်တရားနဲ့ဖမ်းဆီးလိုက်တယ်လို့ရဲတွေကပြောပါတယ်။ဒီဖြစ်ရပ်ပေါ်ဆုံးသစ်ဆင်မှုတွေလည်းဆက်လုပ်နေဆဲဖြစ်ပါတယ်
။ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုအကြားညှိနှိုင်းဆောင်ရွက်မှုအားနေတာဟာနိုင်ငံစိုးတွေအပေါ်တန်ခတ်အရေးယူတဲ့ကိစ္စကိုထိခိုက်စေနိုင်တယ်လို့ပြည်တွင်ခြေဆိုင်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Royal United Services Institute ရဲ့မကြာသေးခင်ကထုတ်တဲ့အစင်ကစားအသစ်တစ်ခုမှာဖော်ပြထားပါတယ်။တန်ခတ်အရေးယူမှုတွေကိုအကောင့်ထဲပေါ်လာမှာပုဂ္ဂလိကကဏ္ဍအတွက်လမ်းညွှန်ချက်တွေကိုပိုကောင်းအောင်လုပ်ဖို့လေအစင်ကစားပြုစုသူတွေကနှိုးဆော်ထားပါတယ်။ဒီလအစောပိုင်းမှာမြောက်ကိုရီးယားကတိုက်ချင်းပြစ်ပဲ့ထိန်တုံးကြီးတစ်စင်းကိုစမ်းသပ်ပစ်လွတ်ခဲ့တဲ့အတွက် ပိုပြီးပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့အမေရိကန်ကတွန်းအားပေးနေချိန်မှာပဲအခုအစီရင်ခံစာထွက်လာတာပါမြောက်ကိုရီးယားကိုရောမြောက်ကိုရီးယားစီးပွားရေးကိုကြားကန်ပေးနေတယ်လို့ဆိုတဲ့တရုတ်ပိုင်အများစုဖြစ်တဲ့ပြည်ပကုမ္ပဏီတွေကိုပါဒဏ်ခတ်အရေးယူမှုအသစ်တွေချမှတ်ဖို့အမေရိကန်ကလိုလားပါတယ်အဲ့ဒီကုမ္ပဏီတွေအနေနဲ့ဘာကိုရွေးချယ်မလဲဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်ကျွန်တော်တို့နဲ့စီးပွားရေးလုပ်ရင်လုပ်မြောက်ကိုရီးယားနဲ့စီးပွားရေးလုပ်ရင်လုပ်နှစ်ဖက်စလုံးနဲ့လုပ်လို့မရဘူးဆိုတာကိုပြောချင်တာပါလို့ဒီမိုကရက်ထက်လွတ်တော်အမတ်ခရစ်စဗန်ဟော်လန်ကဘိုဒူးနေမှာသတင်းတော့တွေကိုပြောခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကစနေနေ့ခင်းသတင်းစင်စင်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုဆက်ပြီးတော့ပြောပြမှာပါပြင်သစ်နိုင်ငံရဲ့အမျိုးသားနေ့Bastille Day အခမ်းအနားကိုအထူးဧည့်သည်တော်အဖြစ်တက်ရောက်ခဲ့ပြီးတဲ့နောက်မှာတော့ American သမ္မတ Donald Trump ဟာပြင်သစ်နိုင်ငံခီးစဉ်ကိုတောက်ကြနေကအဆုံးသတ်လိုက်ပါပြီ။ပြင်သစ်နိုင်ငံအတွက်တော့သမ္မတ Trump ကိုကြိုးစိုးဧည့်ခံရတာဟာအထူးလက္ခဏာဆောင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA ရဲ့ဥရောပဆိုင်ရာသတင်းတောက် Luis Ramirez ပေးပို့ထားတဲ့သတင်းကိုနန်းလောင်ကဆက်ပြီးတော့တင်ပြမှာပါရှင်
။ဒီအခမ်းအနားကတော့ American သမ္မတနဲ့ကပ်ညီစွာကျင်းပတဲ့ကြီးကျယ်တဲ့အခမ်းအနားတစ်ခုပါ။ပါရီမြို့ကရှောင်းဇေလီဇေလမ်းမကြီးတလျှောက်စီရေးပြပွဲမှာပြင်သစ်စစ်သားတွေနဲ့အတူအမေရိကန်တပ်ဖွဲ့တွေလမ်းလျှောက်ချီတက်ခဲ့ပါတယ်။ပထမကဘာစစ်ကိုအမေရိကန်တို့ဝင်ရောက်ခဲ့တဲ့နှစ်တရာပြည့်နှစ်အထိမ်းအမှတ်အခမ်းအနားလိုမျိုးမှာဥရုယာသီပြောင်းလဲမှုနဲ့ကုန်သွယ်ရေးကိစ္စရပ်တွေအပေါ်မတူကွဲပြားမှုတွေကိုပေးဖယ်ပြီးသမ္မတထရမ့်ကိုတခန်းတနာကြိုဆိုဖို့ကအရေးကြီးတယ်လို့ပြင်သစ်သမ္မတသစ်ကယူဆပုံရပါတယ်။သမ္မတမက်ခရွန်ကအခမ်းအနားမှာအခုလိုပြောပါတယ်
။ Des amis qui sont venus
American Brother နဲ့သမဏဂရောတို့ကျွန်တော်ဘေးမှဒီကနေ့ရောက်နေတာဟာကာလကြာရှည်ဖြစ်တန်းလာတဲ့ခင်မင်ရင်းနှီးမှုရဲ့တရားရုံဖြစ်ပါတယ်သမဏနဲ့သမဏဂရောကိုရောလွန်ခဲ့တဲ့နှစ်ပေါင်း100တုန်းကအဲ့လိုရွေးချယ်ဆုံးဖြတ်ခဲ့တဲ့အတွက် American ပြည်တော်စုကိုပါကျေးဇူးတင်ပါတယ်ကျွန်တော်တို့ကိုလာရောက်ခဲ့တင်မဲ့မိတ်ဆွေတွေယုံကြည်အားကိုးလောက်တဲ့မဟာမိတ်တွေကိုကျွန်တော်တို့တွေ့ခဲ့ပါတယ်ဒီထဲမှာ American ပြည်တော်စုကတဦးအပါအဝင်ပါဒါကြောင့်ဘယ်ရာကမှကျွန်တော်တို့ကိုကွဲကွာသွားအောင်လုပ်နိုင်မှာမဟုတ်ပါဘူး
နိုင်ငံကြားကခိုင်မြဲတဲ့တမိုင်းဝင်ပတ်သက်ဆက်နွယ်မှုကလစ်လျူရှူလို့မရအောင်တိတ်ခိုင်မြဲတယ်ဆိုတာဒီခီးစင်မှာအတိအကပြောလို့တဲ့အကြောင်းအရာဖြစ်ပါတယ်။ဒီခီးစင်တွင်နိုင်ငံကြားမတူကွဲပြားမှုတွေကိုကျော်လွှားနိုင်ရေးအမေရိကန်ကိုပြင်သစ်ဖက်ကစီယုံနိုင်ဖို့မျှော်လင့်ထားတာပါ။ချီတက်ရလမ်းကြောင်းတစ်လျှောက်အကြမ်းဖက်မှုကာကွယ်တာစီရဲတွေကစောင့်ချက်ထားပါတယ်။1983ခုနှစ်တုန်းကလိုအမေရိကန်ပြည်ထောင်စုကိုပြင်သစ်နိုင်ငံကလိုအပ်နေဆဲဖြစ်တယ်ဆိုတဲ့အချက်ကိုလူတချို့ကသဘောတူညီကြပါတယ်။ပြင်သစ်နိုင်ငံသူတို့ကအခုလိုပြောပါတယ
်1940 aussi donc on est
1940နှစ်လွန်ကာလတွေတုန်းကလည်းဒီလိုပါပဲကျမတို့ရဲ့စစ်ပွဲတွေကနေရုံထွက်နိုင်ဖို့အမေရိကန်တွေကအများကြီးကူညီခဲ့တာဆိုတာထင်ရှားပါတယ
်ပြင်သစ်နိုင်ငံသူနောက်တူကလည်းအခုလိုပြောပါတယ
် Trump was not our choice for sure
ကျမတို့ကရွေးချယ်တာမဟုတ်ပါဘူးရှင်တို့အမေရိကန်တွေကဒါရွေးကောက်တင်မြှောက်ခဲ့ကြတာပါ
နောက်ထပ်ပြင်သစ်နိုင်ငံသားတို့ကလည်းအခုလိုဆိုပါတယ
် Normal
ကျွန်တော်တို့သူ့ကိုရွေးချယ်ခဲ့တာမဟုတ်ပါဘူးဒါပေမဲ့အမေရိကန်တွေရဲ့ရွေးချယ်မှုခမားတို့ရဲ့ရွေးချယ်မှုကိုကျွန်တော်တို့လေးစားပါတယ်ကျွန်တော်တို့နည်းနည်းတော့စိုးရိမ်နေပါတယ်ကျွန်တော်တို့ရဲ့သမရအနေနဲ့သူနဲ့စကားခတ်မှမှပြောနိုင်ပြီးတော့အနည်းနဲ့များဆိုသလိုသူ့ကိုနားချရင်ရနိုင်လိမ့်မယ်လို့ထင်ပါတယ
် Trump နဲ့ Macron တို့ကြားမတူကွဲပြားမှုကလူသိရှင်ကြားကိုကြီးမာနေတာပါပြင်သစ်ကလူတွေအနီးကစောင့်ကြည့်နေကြပြီးခီးစင်ကောင်းတစ်ခုဖြစ်ဖို့မျှော်လင့်သူကတော့နေပါတယ်ပြည်ထောင်နိုင်ငံသားအာနိုလက်နတ်ကအခုလိုမြင်ပါတယ်
။ဘာ parce que on a vu récemment
que ça y est mais သူတို့ကြားအပြန်ဆိုင်လေးတွေရှိနေတာကိုတွေ့ခဲ့ရပါတယ်။သူတို့နှစ်ယောက်လက်ဆွဲနှုတ်ဆက်ပုံသူတို့ပြောကြဆိုကြပုံလေးတွေကိုမြင်ရကြရပါတယ်။ဆိုတော့သူတို့ဟာအနီးကပ်ဆုံးနိုင်ငံခေါင်းဆောင်တွေမဟုတ်ဘူးဆိုတာသိတာပါတယ
်။အလဲအပတ်ခီးစဉ်အစုံမှာတော့အချိန်ကြာကြာတင်းတင်းကြာကြာလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။ဒီတစ်ချိန်မှာတော့ထိတ်တိုက်ဖြစ်တယ်လို့မဟုတ်ပဲတရင်တနည်းပုံမျိုးပါပဲ။ပြင်သစ်အမျိုးသားတွေမှာသမ္မတထရမ့်ဧည့်သည်တော်အဖြစ်တက်ရောက်လာတာဟာအလွန်ထူးခြားတဲ့သဘောဆောင်သလိုလက်တွေ့စဉ်းစားတဲ့လက္ခဏာလည်းဆောင်ပါတယ်။ထရမ့်နဲ့မက်ခရွန်တို့ကြားနိုင်ငံရေးအရာတူညီတာမရှိသလောက်ဖြစ်ပေမဲ့ပြင်သစ်နိုင်ငံအတွက်ကတော့အမေရိကန်ဟာအရေးပါနေစေဆိုတာကိုပြသခွင့်ရတဲ့အခွင့်အရေးလည်းဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါ။အခုတော့ကျမတို့ VOA မြန်မာပိုင်းသတင်းတောက်ရခိုင်ပြည်နယ်မောင်းတော်ဒေသကိုရောက်ရှိနေတဲ့ဝိုင်းတော်သူဒေါက်ခေမျိုးသက်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။အဲ့ဒီမှာဆိုရင်ဒီနိုင်ငံခြားသတင်းဌာနတွေကသတင်းတောက်တွေအနေနဲ့မောင်းတော်ဒေတာကိုတွားရောက်သတင်းယူရမှာဘာသာစကားအခက်အခဲဒေတာကန်ရွာသားတွေဘက်ကစိုးရိမ်မှုနဲ့ယုံကြည်မှုတွေမရှိတာတွေကြောင့်သတင်းအချက်လက်တွေကိုတိတိကျကျရယူဖို့အခက်အခဲတွေရှိနေပါတယ်။ဒီတစ်ခေါက်မှာအာဏာပိုင်တွေဘက်ကသတင်းသမားတွေကိုတော့လွတ်လွတ်လပ်လပ်သတင်းယူခွင့်ပြုထားတဲ့အပြင်လုံခြုံရေးအရာလဲတာဝန်ယူပြီးတော့လိုက်ပါဆောင်ရွက်ပေးနေတာပါ။ဒါနဲ့ပတ်သက်ပြီးတော့ကျွန်မဒေါက်ခင်မျိုးသက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါဗျ။
ယောဂန်ကြီးတော့လွတ်လွတ်လပ်လပ်မေးခွန်းရတယ်မေးခွန်းရတော့ဘာမှတော့သူတို့တားထားတာမရှိဘူးဟိုတော့တွားတယ်ဆိုတဲ့နေရာလဲလိုက်ပုတ်ပေးတယ်ပြီးတော့လဲသူတို့စကားပြန်လေးပါတွေခေါ်ထားပေးတယ်ကိုကူမီးဘွားကြတော့လည်းအဆင်မပြေဘူးဘာလို့တော့ဒီမွတ်စလင်ကြီးကသူတို့ပြောတဲ့စကားကိုလည်းနားမလဲသူတို့စကားကိုဘင်္ဂါလီစကားကိုနားလဲတဲ့လူကမှဘာသာပြန်ပြီးမှရတယ်ဆိုတော့ဟိုမီးရမြားကတော့အခက်ချင်းနေနေရှိတာပေါ့နော်ကခါဒီကတချို့လေဆိုပြောတာကိုနားလဲပုံရတယ်ဒါပေမဲ့မေးရင်ဘာမှမဖြစ်ဘူးတိတာမေးလိုက်တယ်ဘာမှမဖြစ်တော့ဘယ်နဲ့ပါဇက်ပိတ်ထားတယ်အဲ့လိုမျိုးနောက်တယောက်ဆိုလို့ရှင်ဒီမေးနေတော့မှ तू ကစကြတန်နဲ့ပြောပြီးတော့အဲဒီပမာလို့တက်ခေါင်းအောင်ပြောတယ်ဒါပေမဲ့နောက် तू ပြောချင်တဲ့ဟာကျတော့ तू ပမာလို့ပဲပြောရဲအဲ့ဒါမျိုးပေါ့နော်အဲ့ဒါတော့တွေ့ခဲ့ရတယ
်ပထမတစ်ခေါက်တုန်းကဒီသတင်းတောက်တွေအဲ့ဒီကိုရောက်တုန်းကပေါ့နော်မေးခွန်းတွေကိုဖြေဆိုခဲ့တဲ့ရွာသားကအသက်ခံရတာဆိုတော့အဲ့လိုဖြစ်ရတည်ရှိတော့အခုရောသူတို့ကဒီသတင်းတောက်တွေမိတာတွေကိုဖြေရဲသလားရှင
်အဲ့မှာတအိမ်ရဆိုလို့ရှင်သူယောက်ျားကိုအသက်ခံရတာဘာညာရှိတော့နောက်သူ့မိန်းမကိုခေါ်တယ်ခေါ်တော့သူလည်းအသက်ခံမှာဆိုမပြောရှောင်းနေတယ်ခေါ်လို့မရမေးလို့မရတော့ဒါမျိုးလည်းရှိတယ်နောက်အထုရေးမှုရလည်းသူတို့လည်းပြောရင်ကြောက်တယ်ပေါ့နော်ကြောက်တယ်ဆိုတော့ဒါမဲ့အော်အခုလောလောဆယ်တော့မပြတ်ဘူးပေါ့နည်းလောလောဆယ်တော့သူအဆောက်အဦရှင်နေတော့မပြတ်ဘူးနောက်ရေရှည်တော့သူမပြောတော့ဘူးပြောတယ
်အခုဒီမောင်းတော့ဒေတာမှာရောအခြေအနေတွေကပုံမှန်ဖြစ်နေပြီလားရှင
်ပုံမှန်အခြေအနေဆိုတော့ဒီမှာကြည့်တာတော့လူရတော့ဒီမှာပုံမှန်မယ်ပုံမှန်မယ်ဆိုရင်တော့တော့တောင်းကျန်းသူရနေရာမရရှိနိုင်တယ်ပေါ့နော်ရှိနိုင်တယ်ဆိုတော့သူလုံခြုံရေးရသူတို့စိတ်ပူတယ်ပေါ့စိတ်ပူတယ်ကြောက်ကြောက်ဒီမောင်းတော့နဲ့ဘူဒီတော်တော့သူတို့ညမ်းထွက်အမင်းဆက်ပြီးတော့ထားအောင်မယ်ဟိုဘက်ကပါကစ္စတန်ဘက်ကပါပါတယ်အဲ့လိုတောင်ကျန်းသူတွေရဲ့ဆက်သူတွေတွေ့ရပေါ့ဒီနေရှင်ကဟိုဒါတွေကိုချေချေမြင့်မြင့်လိုက်ပြီးရှင်းမယ်လို့ပြောတယ်အဲ့တော့ဒီပြည်သူထဲမှာတစ်ဖက်နိုင်ငံအစွန်ရောက်တည်းရဲ့အဆက်နွယ်တွေကနေပြီးတော့အထက်ထဲဝင်နေထားတာတွေရှိတယ်ဆိုတော့ဒီအဲ့ဒါတွေလို့အစိုးရပြောထားတဲ့အခါကျတော့ဒါနဲ့ပတ်သက်ပြီးတော့ဘလို့များဖြည့်ရှင်းမှုလုပ်ထားလဲလို့မျိုးသူတို့ဒီ border ကပို့ရှင်နဲ့တဖြည်းဖြည်းသူတို့လုပ်ယူနေတယ်လို့ပြောပါတယ
်ဟုတ်ကဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေရဆိုရဲဆွဆွဲချက်တွေပေါ့လေအထူးသဖြင့်ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂကနေပြီးတော့ဒီဆွဆွဲချက်တွေရှိနေရပေါ့နော်ဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အခုကိုယ်တိုင်တွေ့ရတဲ့အခြေအနေရဆိုရောဟိုဘယ်လိုသုံးသပ်မိပါလဲရှင
်ဒီရဲမှုချုပ်တို့ရှင်းပြတဲ့ဥစ္စာတော့တို့ကဒီသတင်းထုတ်တွေမေးလိုက်တယ်ပေါ့နော်စစ်တပ်ဘက်ကနေပြီးတော့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကြားတယ်ပေါ့နော်နောက်ပြီးတော့ဒီမှာလည်းဒီတိုက်ပွဲတွေနေဆစ်ရှင်ရဝင်နဲ့ဒီတည်ဆုံးတဲ့အရတားတွေဟိုအများကြီးရှိတယ်လို့ပြောတယ်နော်ဆိုတော့အဲ့ဒါတို့ပြန်ရှင်းတဲ့ဥစားသူအထောက်ထားတွေနဲ့ပါဘလို့ဆိုပြန်ရှင်းပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတယ်လို့ပေါ့နော်ဒီ UNHCR 6000ကျော်ရှိတယ်လို့6000ကျော်9000ကျော်ရှိတယ်လို့ပြောတဲ့ဥစားကိုသူကသူဒီရဆင်းရဲနဲ့ဆိုရင်နေနေတဲ့အချိန်မှာသူကနေရာနဲ့ဒီမွတ်စလင်ဦးရေကိုမိသားစုလိုက်ဓာတ်ပုံရည်ပြပုံတင်လို့သူအတိကျထားတယ်ပေါ့နော်ဆရာထောင်ကနန်းမရှိရပေါ့ဟိုမရှိတယ်လို့ပေါ့နော်အဲ့ထောင်ကနန်းလေးကလည်းဘင်္ဂလားဒေ့ရှ်ထွက်ပြေးတဲ့လူရှိတယ်ဒီရွာအချင်းချင်းမှာပဲဒီရောနဲ့ဟိုရောပြောင်းနေတယ်လူရှိတယ်ပေါ့နော်ဒါအဲ့ဒါလေးသူဟိုအထောက်ထားနေတော့ပြောပါတယ်ဒါပေမဲ့ကိုကတော့မတွေ့ရပေါ့နော်ဒါသူတို့ရှင်းတာဒီမှာကျတော့လေလိုက်ကြည့်ဖို့ကလေအချင်းဖြစ်တဲ့နေရာတွေပဲတည်တာဟိုဒေတာကနေလည်းအကောင်ဆုံးမေးလို့မရဘူး
လုံးချုံရင်အာနာပိုင်တွေကသူတို့ကအထောက်ထားနဲ့ဖြည့်ရှင်းတာဆိုတော့ပြည်ပကဆွဆွဲချက်တွေကမဟုတ်ဘူးလို့သူတို့ကဆိုလိုတာလားရှင
်။ဒါကတော့လုံလို့ရှင်အရေးယူရပေါ့နော်။ဟိုကမရှိဘူးလို့တော့မပြောဘူးပေါ့။ရှိတာတွေ့တယ်စုံစမ်းတယ်။အဲ့ဒါအဖွဲ့တွေရှိတယ်ပေါ့နော်။နောက်ဆုံးကျရင်ဒီဒုသမရအဖွဲ့ရှိတယ်၊ကိုဗီအန်အဖွဲ့ရှိတယ်ဒီအဖွဲ့တွေနဲ့စုံစမ်းတယ်။စုံစမ်းပြီးတော့နောက်ဆုံးတွေ့လို့ရှင်အဖြစ်ပေးအရေးယူတယ်လို့တော့ပြောတယ်။မရှိဘူးလို့တော့မပြောဘူး။
ဒါကတော့မောင်းတော့ဒေတာကိုရောက်ရှိနေတဲ့ VOA wine.2 document မျိုးသက်ပြောပြသွားတာပါဒီကနေ့မနေ့ပိုင်းမှာတော့ဒီလုံခြုံရေးတပ်တွေလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့နေရာဒေတာတွေပေါ့နော်ဆွဆွဲချက်တွေရှိနေတဲ့ဒီဒေါင်းကြီးရွာကြားကောင်းတောင်စတဲ့ရွာတွေကိုသူတို့တွားရောက်ကြည့်ရှုဖို့စီစဉ်ထားပေမဲ့လည်းရာသီဥတုဆိုးရွားမှုနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေတော့ရှိနေကြောင်း document မျိုးသက်ကပြောပါတယ်အဲ့တော့ဒီမောင်းတော့ဒေတာမှာတွားပြီးတော့တော်ရောက်ယူတဲ့သတင်းဌာနတွေကတော့ VOA အပါအဝင် BBC RFA နဲ့ဒီအခြားနိုင်ငံခြားသတင်းဌာနတွေကသတင်းတောက်တွေကိုဇူလိုင်လ13ရက်နေ့ကနေ15ရက်နေ့အထိ၄ရက်ကြာအစိုးရကသတင်းယူခွင့်ပြုထားပါတယ်ရှင်။ တရုတ်ဆိုရတိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူလျှောက်ဘူကွဲလွန်သွားတဲ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်နေ့ပါဝင်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကဝမ်းနည်းစကားပြောကြပေမဲ့အိန္ဒိယမြန်မာနိုင်ငံကငြိမ်းချမ်းရေးနိုဘယ်ဆုရှင်တယောက်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ကတော့တစုံတရာမှတ်ချက်ပြီးပြောဆိုတာမရှိသေးပါဘူးဒီပေါ်မှာမြန်မာရေးအခက်အခဲတချို့ရဲ့သုံးသပ်ချက်တွေကိုမခင်ဖြူထွေးကစူးစီးတင်ပြမှာပါရှင်
တရုတ်ဆိုရတိုက်ခတ်တဦးဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူလျှောက်ဘူကွဲလွန်သွားတဲ့အတွက်အလွန်ပဲဝမ်းနည်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်တဲ့တိဘက်ဖုံးတော်ကြီးဒလိုင်းလမ်းမအပါအဝင်နိုင်ငံတကာလူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေကထုတ်ဖော်ပြောဆိုနေကြတာပါဒါပေမဲ့အိန္ဒိယမြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ကတော့လူရှောင်ဘိုကွယ်လွန်သွားတဲ့အပေါ်မှာတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးတရုတ်ဆိုရနဲ့ဆက်ဆံရေးပြည်လည်ဖို့ကြိုးစားနေရတဲ့အခုလိုအချိန်မျိုးမှာဒေါက်အောင်ဆန်းစုကြည်အနေနဲ့ဒီတရုတ်ဆိုရအတိုက်ခံတယောက်ကွယ်လွန်သွားတဲ့ကိစ္စကိုပြောဖို့ဆိုတာတိတ်တော့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံအခြေစိုက်မြမရေးအကဲခတ်တဦးဖြစ်တဲ့ဒေါ်လာကျော်စောကပြောပါတယ
်ဟိုလူရှောက်ကိုနဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့တိတ်ထူကြားစရာမရှိဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့အခုကာလကတရုတ်ပြည်နဲ့လည်းဆက်ဆံရေးကောင်းနေတဲ့ကာလဖြစ်တာပေါ့နော်အဲ့တော့တရုတ်ပြည်ပြိတ်ပြီးတော့မကြိုက်မဲ့ကိစ္စတွေမပြောနိုင်တာလည်းပါမှာပေါ့နောက်တစ်ခုကလူရှောက်ပို့ဆိုတာတရုတ်ပြည်မှာစိတ်ပြီးတော့လူခွင့်ရနဲ့ပတ်သက်လို့အနောက်နိုင်ငံတွေဘာတွေမှာသာနာမျိုးကြီးတာတရုတ်ပြည်မှာတော့စိတ်နာမျိုးကြီးရမှာပေါ့ပေါ့နောက်တရုတ်ပြည်ရဲ့ဒီလူခွင့်ရနဲ့ပတ်သက်လာရင်သူကသူ့နိုင်ငံလည်းအပြုံးမခံဘူးသူများနိုင်ငံကိုပြောလဲသဘောမတူဘူးသူကဒီအနောက်တိုင်းကပြောနေ liberal democracy ကပြောနေလူအခွင့်အရေးဆိုတာဟာဆန်ရင်ဆန်ရင်မြန်မာပြောတာဖြစ်တယ်ဆိုပြီးသူကလက်မခံတာဖြစ်တယ
်တရုတ်တိုက်ခံလူရှောင်ဘူဟာတရုတ်နိုင်ငံမှာ1989ခုနှစ်က TNMA ဒီမိုကရေစီအရေးတော်ပုံအတွင်းမှာတက်ကြွလှုပ်ရှားစွာပါဝင်ခဲ့တယ်လို့တရုတ်နိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်ဒီဇိုင်းမမတ်စီယုံလှုပ်ရှားခဲ့တဲ့အတွက်အချိန်ချင်းဖမ်းဆီးခံခဲ့ရဘူးသူဖြစ်တယ်လို့2008ခုနှစ်မှာတော့ထောင်နဲ့17နှစ်ချမှတ်ခံခဲ့ရတာပါအချင်းထောင်ထဲမှာ၈နှစ်ကြာနေခဲ့ရပြီးတဲ့နောက်အသေးကင်စာနောက်ဆုံးအဆင့်ခံစားခဲ့ရပြီးတော့ဇူလိုင်လ13ရက်ကြာတာရင်းနေမှာပဲလူရှောင်ဘိုကွယ်လွန်သွားခဲ့တာပါသူကွယ်လွန်သွားတာဟာအာရှနဲ့နိုင်ငံတကာကလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေအထက်ကတော့ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတဦးဖြစ်တဲ့ဒေါက်ခင်အောင်မာကပြောပါတယ်
ဒီတရုတ်နိုင်ငံကငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒီမိုကရေစီဆိုရှယ်တကြွရတဲ့နော်ဒီပရိုဖက်ဆာလူရှောင်ဘိုအခုလိုဆုံးမသွားတဲ့ဥစ္စာဟာအင်မတန်မှဝင်းနေကြကောင်းပါလေအထူးသဖြင့်ကျွန်တော်တို့ဒီမိုကရေစီရေးလို့ခင်လှုပ်ရှားသူတွေတော့ကအင်မတန်မှတိမတဲ့ဆုံးရှုံးမှုဖြစ်တယ်။ရေုံနိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားကြတဲ့အခါမှာအထူးသဖြင့်ပေါ့နော်ဒီ89ဂျန်နမန်တောင်းသားလှုပ်ရှားမှုကစပြီးတော့မှတောက်လျှောက်တရုတ်အာဏာပိုင်တွေရဲ့ဒီတပါတီအာဏာရှင်စနစ်ကိုစိုးစားပြီးတော့မှဒီဒီမိုကရေစီကြောင်းမှုလှုပ်လာတဲ့သူတယောက်အနေနဲ့ပေါ့နော်သူ့ရဲ့အစ်ဆမှုတွေကအများကြီးလေကျွန်တော်တို့ဒီကမ္ဘာတော်ဝန်ကဒီမိုကရေစီအဲ့ညို့သူကဒီဒီမိုကရေစီရေးအရုံးကြီးသူတက်ကြွတို့ရှာသူတွေအားလုံးရဲ့ဟိုဆက်လက်မှုနာကြောက်လက်ဖြစ်တယ်ပေါ့နော်အခုချိန်မှာသူ့ရဲ့သူ့ကိုဆုံးရှုံးသွားတာအင်မတန်မှဟိုအာရှဒီမိုကရေစီရေးဆုံးရှုံးမှုတစ်ခုလုံးတွေညနာလေးဆုံးရှုံးမှုအင်မတန်ကြီးမားတဲ့ညနာဆုံးရှုံးမှုဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်အခုချိန်မှာဆက်ပြီးတော့ထိမ့်သိမ်းခံရဆဲဖြစ်တဲ့လူရှောင်ဘိုးရဲ့ဇနီးဖြစ်သူလွတ်မြောက်ရေးအတွက်ကိုလည်းလူခွင့်ရေးအဖွဲ့တွေကတရုတ်ဆူရကိုဝမ်းဝင်းဖျားပေးနေတယ်ဆိုတာကိုလည်းဒေါက်ခင်အောင်မာကပြောသွားပါတယ်
သူဆုံးမသွားတဲ့ဒီမှာ2010တည်းကပေါ့နော်သူ့ရဲ့အမျိုးသမီးကိုလည်းတရုတ်အာဏာပိုင်တွေကနေရင်ကျေကျုပ်ချထားကြတယ်ဆိုတော့အခုသူအခုလိုဆုံးမသွားချိန်မှာကျမတို့ဒီလူခွင့်ရလှရှားသူတွေ Amnesty International ဦးဆောင်ပြီးတော့မှလည်းသူ့ကိုနေရင်ကျေကျုပ်ကနေပြီးတော့မှစုပေးဖို့အတွက်တရုတ်အစိုးရကိုတောင်းဆိုတဲ့လက်မှတ်တွေလည်းထိုးနေကြတယ်ရှင်သူ့ကိုလည်းအနေဆုံးထုတ်ပေးနေကြပါတယ်ကျမတို့က
အသက်62နှစ်အရွယ်တရုတ်နိုင်ငံရဲ့အတိုက်ခံတအူးလည်းဖြစ်စာရေးဆရာတအူးလည်းဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘူနောက်ဆုံးအဆင့်အသေးကင်ဆာရောဂါခံစားနေရတဲ့အချိန်မှာသူ့ကိုပြည်ပမှာဆေးဝါးကုသခွင့်ပြုဖို့နိုင်ငံတကာကဝိုင်းဝန်းတောင်းဆိုခဲ့ကြပေမဲ့လို့လည်းတရုတ်ဆူရကဒါကိုခွင့်မပြုခဲ့ပါဘူး။ဒါကြောင့်လည်းသူကွယ်လွန်သွားတဲ့အပေါ်မှာတရုတ်ဆူရမှာတာဝန်ရှိတယ်လို့ဆိုပြီးအနောက်နိုင်ငံတွေကအပြင်းထန်ဝေဖန်နေကြတာပါ။လူရှောင်ဘိုဟာသူ့ရဲ့ဒီမိုကရေစီရေလှောင်ရှားမှုတွေကြောင့်2010ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ရှင်
။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့စစ်တပ်နဲ့ပတ်သက်တဲ့မှတ်ချက်ပေးပြောစကားအပေါ်မှာမကျေနပ်တဲ့မြန်မာတပ်မတော်ဘက်ကနေသူ့ကိုအရေးယူပေးဖို့ NLD အစိုးရကိုတိုင်ကြားထားတာနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းမလဲဆိုတာလူအများကစိတ်ဝင်စားစောင့်ကြည့်နေကြတာပါ။သတင်းတောက် Joe Freeman VOA အတွက်သတင်းပေးပို့ထားတာကိုကိုရန်နိုင်ကဆက်ပြီးပြောပြမှာပါရှင်။
တမတော်နဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ပြီးခဲ့တဲ့ရပိုင်းတွင်ပြောကြားခဲ့တဲ့အမှတ်ချက်စကားကြောင့်အစိုးရနဲ့တမတော်ကြားမှာတင်းမာမှုတွေဖြစ်ပေါ်နေပါတယ်။ဇူလိုင်လ9ရက်နေ့ကရန်ကုန်မြို့စီရိုနာဟိုတယ်မှာပြုလုပ်တဲ့နိုင်ငံရေးကျင်းသားဟောင်းတွေအတွက်လောက်ကင်ဖန်တီးပေးရေးအလုံယုံဆွေးနွေးပွဲအတွင်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီစနစ်မှာရပ်ဖက်စစ်ဖက်ဆက်ဆံရေးဆိုတာမရှိကြောင်းကာကွယ်ရေးဦးစီးချုပ်ဆိုတာရသအုပ်ချုပ်ရေးမှာညံ့ကြားရေးမှုချုပ်လည်းပေါ်ဖြစ်ပေမဲ့နိုင်ငံအကြီးအကဲတယောက်လိုဆက်ဆံနေရတဲ့အတွက်ဒီမိုကရေစီမဟုတ်ဘူးဆိုပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလိုအပ်တဲ့အရေးယူမှုတွေလှုံ့ဆော်ပေးဖို့မြန်မာအစိုးရစီကိုစာရေးတောင်းဆိုခဲ့ပါတယ်။မြို့သားပြန်လည်တင်မြှင့်ရေးအတွက် NLD ပါတီကစစ်တပ်နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေမလုံမိအောင်ရှောင်ရှားနေတဲ့အချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအလွန်ကိုရှားပါတဲ့ဝေဖန်မှုလည်းဖြစ်ပါတယ်။ဒါပေမဲ့ဒီချက်ကမြန်မာနိုင်ငံရဲ့မရေရာတဲ့အသွင်ကူးပြောင်းရေးမှာစိတ်ကတိကောက်ဖြစ်စရာကိစ္စဖြစ်တယ်ဆိုတာကိုပြသနေပါတယ်။ NLD အစိုးရတက်လာခဲ့တဲ့တနှစ်ကျော်ကာလမှာအစိုးရနဲ့စစ်တပ်ကြားဆက်ဆံရေးဟာလည်းအဆင်ပြေချောမွေ့မှုမရှိဘဲတင်းမာနေသေးဖြစ်တယ်လို့တကောင်းနိုင်ငံရေးလေလာမှုအဖွဲ့ကကိုစိုးမြင့်အောင်ကပြောပါတယ
်။ I think for the military, their position is to remain in the
စစ်တပ်အနေထားကတော့သူတို့အနေနဲ့တက်နိုင်တဲ့နိုင်ငံရေးမှာဥဆောင်တဲ့အခန်းကဏ္ဍမှာဆက်ပြီးနေရာယူထားဖို့ပါစစ်တပ်ကသူတို့နေရာကပါအယက်သားနိုင်ငံရေးသမားတွေနေရာကပါဆိုတာမသိသေးသေးတော့စစ်တပ်ကဒီလိုပဲဆက်ပြီးတွားနေအောင်မှာဖြစ်ပါတယ
် NLD ပါတီတွင်းမှာတော့ငြိမ်းချမ်းရေးပါဝင်ပါတီရဲ့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်စစ်တပ်နဲ့လုပ်နေရတာကြောင့်စစ်တပ်နဲ့ပြောပတ်သက်ပြီးတော့ပြောဆိုတာတွေကိုသတိထားဆင်ခြင်ဖို့သတိပေးထားပါတယ်ဒါကြောင့်တော့ဆန်းစုကြည်ဟာရင်းညာကိစ္စနဲ့စစ်တပ်ရဲ့တခြားလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမပြောတာဖြစ်တယ်ဆိုပြီးတော့သူမကိုထောက်ခံသူတချို့ကထောက်ပြကြပါတယ်။ဒါပေမဲ့ဒီချင်းကပ်မှုကအလုံးမဖြစ်ဘဲအလွန်မင်းတတိထားပြောဆိုနေတဲ့အတွက်စစ်တပ်ဟာသူတို့ရဲ့အကျိုးစီးပွားရေးနဲ့ပတ်သက်လာရင်ပို့ပြီးတော့ဆက်ဆက်ထိမကန်ဖြစ်လာနေတယ်လို့ကိုစိုးမြင့်အောင်ကပြောပါတယ
်။ I don't think the NOD led government has a strategy about civil military relations or
NLD ဆိုရမှာအရက်ဖက်စစ်ဖက်ဆက်ဆံရေးစစ်တပ်နဲ့ပတ်သက်ပြီးဘယ်လိုဆက်ဆံရမလဲဆိုတာမှာပြောရရှိတယ်လို့ကျွန်တော်မထင်ပါဘူးဒါကအဓိကကြားတဲ့အချက်ပါဒါပေမဲ့မြန်မာစစ်တပ်ဘက်မှာတော့အရက်သားဆိုရကိုဘယ်လိုဆက်ဆံမလဲဆိုတာရှိပါတယ်ဒီအချက်ကအဓိကကွာခြားချက်ပ
ါမြန်မာစစ်တပ်ဟာလွတ်တော်ထဲမှာ25ရာခိုင်နှုန်းကိုယူထားပြီးတော့အဓိကကြားတဲ့ဝန်ကြီးဌာနသုံးခုကိုလည်းထိန်းချုပ်ထားတဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုလည်းစိတ်ဝင်စားတဲ့ပုံမတွေ့ရပါဘူးဒါပြင်စစ်တပ်ပေါ်ဝေဖန်တာတွေကိုတရားစွဲခဲ့တဲ့အပြင်ပြီးခဲ့တဲ့လကလည်းသတင်းတော်၃ယောက်ကိုမတရားအသင်းနဲ့ဆက်သွယ်တယ်ဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်စစ်တပ်ဟာဝေဖန်မှုတွေနဲ့ပတ်သက်ပြီးအမြဲတမ်းဆက်ဆက်ထိမခံဖြစ်ပြီးတော့2010တိုင်းအငင်းတော်ကဆိုရင်အသေးဖွဲလေးတွေတောင်ဝေဖန်လို့မရကြောင်းပြည်ထရေးပါဝင်ဝန်ကြီးဌာန၃ခုကိုစစ်တပ်ကထိန်းချုပ်ထားတာကြောင့်လက်ရှိအနေအထားကခက်ခဲတယ်လို့ဒဗ်လင်တက္ကသိုလ်ကအာရှနိုင်ငံရေးရာကတိကအလက်စ်ဒူဂေါစကီကပြောပါတယ်စစ်တပ်အနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအဆင်မပြေဖြစ်အောင်အများကြီးလုပ်နိုင်တဲ့အတွက် NLD အနေနဲ့ညင်ညင်သာသာရှောက်လန်းဖို့လိုကြောင်းလူတွေအတော်များများရဲ့စိတ်ထဲမှာစစ်တပ်ကအာဏာပြန်သိမ်းလာမှာကိုစိုးရိမ်နေကြတယ်လို့လည်းသူကပြောပါတယ်မြန်မာသမ္မတရုံးပြောခွင့်ရဦးစောထေကတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ရည်တည်ချက်မဟုတ်ဘဲဒီပြောကြားချက်ဟာအစိုးရနဲ့တက်မတော်ကြားမှာအထင်မြင်လွဲမောက်မှုကိုဖြစ်စေကြောင်းနဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်အနေနဲ့သူလှုံ့ဆော်ရမယ့်အပိုင်းတွေကိုညွှန်ကြားထားပြီးဖြစ်တယ်လို့မီဒီယာတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ဒီမနက်မှာအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချဆမှုတွေဗဟုချုပ်ကိုင်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြန်ပါလာရှင
်။မကြခင်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တို့ကိုထုတ်လွှင့်မှာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ကျမတို့ VOE မြန်မာပိုင်းစီစဉ်ကိုအင်တာနက်ဝက်ဘ်ဆိုက်အပြင် Facebook ဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်တင်ဆက်နေပါတယ်နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်အခုဒုတိယပိုင်းနာယူဝက်မှာတော့
နေ့ဒီ2014မှာတော့ကမြန်မာပြည်ကိုပြန်လာခဲ့ပါတယ်အရင်တော့ AD single မှာနေပြီးတော့ဟိုကြောင်းတက်တဲ့အလုပ်လုပ်ခဲ့ပါတော့2014မှာပြန်လာပြီးလုံးလုံးဖြစ်တဲ့နေရာကနေ
ပြန်ဒါကတော့အမျိုးသမီးကဏ္ဍကိုထုံးလွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုညံဝင်းအောင်ကကောက်နှုတ်တင်ပြမှာပါရှင
်သုံးရရှိမြခင်ဗျာဇူလိုင်14ရက်ထုတ်ညဉ့်ညဉ့်ရင်းနဲ့ပြည်ပကလည်လာရေးအဖွဲ့ IPCS ကထုတ်ပြန်တဲ့Fast Tracking the Eastward Push စာတမ်းမှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာအရှိအာရှနဲ့ပူးပေါင်းရေး Act East Policy အရမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုမြန်မြန်တွတ်တွတ်လှုပ်လာတာတွေ့ရကြောင်းစာတမ်းအစမှာဖော်ပြထားပါတယ်။တချိန်ကစီအစိုးရနဲ့ဆက်ဆံရေးကျဲသွားခဲ့တဲ့အိန္ဒိယဟာ2014နောက်ပိုင်းမှာမြန်မာအစိုးရနဲ့ပုံမှန်ထိတွေ့ဆက်ဆံလာတာတွေ့ရပြီးဒေတာတွင်းမှာတရုတ်ရဲ့ဩဇာအာဏာအလျင်မြန်ကြီးထွားလာတာကိုချိန်ဝင်ညှာညှိလို့တဲ့အတွက်အိန္ဒိယဟာမြန်မာနိုင်ငံကိုအာဆီယံနဲ့အိန္ဒိယကြားအဓိကပေါင်းကူးပေးမဲ့ဗျူဟာကျတဲ့နိုင်ငံအဖြစ်စဉ်းစားထားကြောင်းစာတမ်းမှာသုံးသပ်ပါတယ်။ဒါအပြင်မဟာမဲခေါင်မြင့်ဝန်းနိုင်ငံတွေနဲ့ဆက်ဆံရေးမှာရောဘင်္ဂလားပင်လယ်အော်ဒေတာတွင်ဆက်ဆံရေးမှာပါမြန်မာကိုအဓိကထားတယ်လို့သုံးသပ်ထားပါတယ်။ဒါကြောင့်အိန္ဒိယဟာမြန်မာနဲ့နယ်ပယ်သုံးခုမှာအခြေခံထားပြီးပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်။အဲ့ဒီတည်းမှာနှစ်နိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းထူထောင်ဖို့အခြားကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုနဲ့ပုံမျိုးရေးအကူအညီတွေပေးသွားဖို့နဲ့ကာကွယ်ရေးလုံခြုံရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ရေးတွေပါဝင်ပါတယ်။ဆက်သွယ်ရေးလမ်းကြောင်းထူထောင်မဲ့အပိုင်းမှာမိုင်2000နီးပါးရှည်လျားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမတိဆောက်ရေးပါဝင်တယ်လို့စစ်တွေရင်နဲ့စေကံစီမံကိန်းနဲ့ပါဝင်တာပါ။လုံလက်စစီမံကိန်းတွေမှာဒေသခံတွေရဲ့အငင်းပွားမှုနဲ့လည်းကြုံနေရပါတယ်။အခြားကဏ္ဍရင်းနှီးမြှုပ်နှံမှုအပိုင်းမှာတော့စွမ်းအင်ရေနံနဲ့သဘာဝဓာတ်ငွေ့တိုင်းရင်းစေဗန္နယေးဆက်သွယ်ဆောင်ရွက်မှုနီးပညာနဲ့စိုက်ပျိုးရေးစတဲ့နယ်ပယ်တွေမှာဖြစ်ပါတယ်။အိန္ဒိယဟာမြန်မာနိုင်ငံကနှစ်စဉ်ပဲတန်ချိန်တသိန်းတင်သွင်းမှုရတာပြီးရေစင်းတက္ကသိုလ်မှာလည်းမျိုးစေ့သုတေသနစင်တာတစ်ခုဖွင့်ထားပါတယ်။ကာကွယ်ရေးလုံခြုံရေးအပိုင်းမှာတော့မိုင်ပေါင်း1000ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်မှာအခြေဆိုင်ပြီးအိန္ဒိယစစ်တပ်ကိုတိုက်ခိုက်နေတဲ့လက်နက်ကင်သဘုံတွေအရေးကင်တွယ်ဖို့ပူးပေါင်းဆောင်ရွက်မှုရှိနေပါတယ်။မြန်မာရေတပ်အတွက်လည်းဒေါ်လာတန်40နီးပါးတန်တဲ့တင်မော့ဖြက်အပေါ်စားတော်ဘီဒိုလက်နက်တွေအကူအညီပေးသွားဖို့မစ္စတာမိုဒီအစိုးရကသဘောတူခဲ့ပါတယ်။အပြည့်စုံကို www.eurasiareview.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။နောက်အကြောင်းအရာတစ်ခုကတော့ကုလသမဂ္ဂမူရစ်စင်းနဲ့ရာဇဝတ်မှုရုံး UNODC ရဲ့အရှိတောင်အာရှနဲ့ Pacific ဒေသအကြီးအကဲ Jeremy Douglas ကို Frontier မြန်မာသတင်းဌာနကအင်တာဗျူးထားတာကိုကောက်နှုတ်ဖော်ပြလိုပါတယ်။မြန်မာနိုင်ငံဟာဒေတာတွင်းမူရစ်စေဝါမှောင်ခိုရောင်းဝယ်မှုရဲ့ဗဟိုချက်မှနေရာဖြစ်နေတယ်လို့မစ္စတာဂျယ်မီဒေါဂလတ်စ်ကပြောပါရယ်အထူးသဖြင့်မဲခေါင်မြင့်ဝမ်းဒေတာတွင်းမှာဖြစ်တယ်လို့ဆိုပါရယ်ဘင်းမြူရောင်းဝယ်မှာမြန်မာကဗဟိုချက်မှဖြစ်ပြီးစိတ်ကြွဈေးမှာဆိုရင်မြန်မာကအဓိကကန္တာကရှိနေတယ်လို့သူကဆိုပါရယ်စိတ်ကြွဈေးထုတ်ဖို့အခြေခံလိုအပ်တဲ့ဓာတုပစ္စည်းတွေဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေကလာတယ်လို့မစ္စတာဒေါဂလတ်စ်ကပြောပါရယ်မူရစ်စေထုတ်တဲ့ဒေတာတွေကိုဒီဓာတုပစ္စည်းတွေရောက်မသွားအောင်ကုလသမဂ္ဂအနေနဲ့တားဆီးဖို့စ조사နေတယ်လို့သူကပြောပါတယ်။ဘိန်းနဲ့စိတ်ကြွဆွေးတွေရှမ်းပြည်နယ်ထဲမှာဆက်ထွက်နေပြီး UNODC အနေနဲ့မူရင်မှောင်ခိုမှုရှော့ချရေးဆေးသုံးဆွဲသူရော့ချကုသရေးအတွက်လက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ Mr. Douglas ကပြောပါတယ်။ဆေးဆွဲနေသူဆေးဖြတ်နိုင်ရေးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့မြန်မာနိုင်ငံတွင်ပူးပေါင်းလှုပ်ဆောင်နေပေမဲ့အားလုံးအတွက်ရန်ပုံငွေအလွန်လောက်မရှိသေးကြောင်းမြန်မာနိုင်ငံမှာမူရစ်ဆေးသုံးဆွဲသူတွေကို ဥပဒေအရအရေးယူအပြစ်ပေးတဲ့ပုံစံမျိုးသာရှိပြီးပြန်လည်ထူထောင်ရေးစခန်းတွေမှာစေတနာဝန်ထမ်းနည်းနဲ့ဆေးပြတ်တာမျိုးတွေလုပ်ပေးမှသာမူရစီယူသုံးဆွဲသူအရေးအတွက်လျှော့ချနိုင်မယ်လို့ Jeremy Douglas ကပြောပါတယ်။အပြည့်စုံကို frontiermyanmar.net စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပါရှင်အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပ
ါဒီနေ့နဲ့တွေ့တင်ပြပြီးမြင် idiom အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တည်းရဲ့ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ If you want to get a good job these days, you can't be out of touch with the latest technology.
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ်။ George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးအရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ။ဒီတပတ်အတွက်တော့ digital ကဝေးလို့ခေါ်တဲ့ digital agency ရဲ့ CEO ဖြစ်တဲ့ Matt Sandy စိန်သိန်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါအဖွဲ့ဝင်တထောင်ကျော်ရှိတဲ့ Geek Girls မြန်မာအဖွဲ့နဲ့ပတ်သက်ပြီးတော့မေးမြန်းထားတာကိုဒေါ်လာလာတန်းကနေပြီးတော့တင်ဆက်ထားပါတယ်ရှင် You can bend but never break me Cause it only serves to make me more determined to achieve my final goal.
Geek Girls မြန်မာဆိုတဲ့ကွန်ပျူတာမှာစိတ်ဝင်စားတဲ့မျိုးသမီးတွေအဖွဲ့ပေါ့နော် Geek Girls ကိုဖွဲ့ထားတယ်ဆိုတော့ Geek Girls လို့ဘာဖြစ်လို့နာမည်ရွေးတာပါလဲရှင
် Geek ဆိုတဲ့အဓိပ္ပာယ်ကပေါ့ဘယ်လိုလဲဆိုတော့ဒီအရာတစ်ခုမှာအရင်ကျွမ်းကျင်တဲ့လူကို Geek လို့ခေါ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီကွန်ပျူတာနဲ့ပတ်သက်ပြီးတော့သူကအရင်စိတ်ဝင်စားတဲ့လူကို Geek လို့ခေါ်ကြတာများပါတယ်ဒါပေမဲ့ Geek လို့ပြောလိုက်လို့ရှိရင်အဓိကလူတွေမြင်တာအမျိုးသားဝင်မြင်တယ်ပေါ့နော်ဒါပေမဲ့အပြင်မှာတွေ့နေရတဲ့အချိန်မှာဆိုလို့ရှိရင်အမျိုးသမီး geek တွေလည်းအများကြီးရှိပါတယ်။အဲ့ဒီဟာကိုလူတွေကများသောအားဖြင့်မြင်လေးမရှိတဲ့အတွက်ပေါ့နော် geek girls မြန်မာဆိုရဲနာမည်လေးကိုပေးချစ်သွားတာပါ။ဒီဟာအစ်စ်တောင်းဖို့မနိုင်ပြလို့ရှိရင်ဒီစင်ကာပူမှာလည်းရှိပါတယ်။ US မှာဆိုလို့ရှိရင် tech girls ပေါ့နော်။ဒါနဲ့နိုင်ငံတွေမှာလည်း similar ဖြစ်တဲ့ဒီစလုံးလေးနဲ့သုံးသွားတဲ့အဖွဲ့အစည်းလေးရှိပါတယ်ရှင်။အဲ့ဒီဟာကိုလည်းတူယူတဲ့သဘောမှာပါပါတယ်ရှင်။ geek girls မြန်မာဆိုပြီးဖြစ်လာတာ။
အဲ့တော့ Sandy နေနဲ့ဒီ geek girls ကိုစထောင်ဖို့ကဘယ်လိုအကြောင်းဖန်လာပါလဲရှင
်။ဒါနဲ့ဒီ2000လေးမှာတော့မြန်မာပြည်ကိုပြန်လာခဲ့ပါတယ်။အရင်တော့ဒီစင်ကာပူမှာနေပြီးတော့ဟိုကြောင်းတက်တဲ့အလုပ်လုပ်ခဲ့ရပါတော့။2014မှာပြန်လာပြီးလုံးလုံးဖြစ်တဲ့နေရာကနည်းပညာနဲ့ပြင်ပမှာဖြစ်တယ်။ပြီးတော့လုံးရတဲ့အလုပ်ကဘာလဲဆိုလို့ရှိရင်ဒီ incubation center တခုမှာဟို local startup လေးတွေပေါ့နော်။အစုတီထွန်းတဲ့လုပ်ငန်းလေးတွေကို funding ပေးရတယ်။ပြီးလို့ရှိရင်ဒီ technology startup ecosystem ကိုပို့ပြီးတော့ဒီလောက်လုတ်ပြရတဲ့အလုပ်တစ်ခုဖြစ်နေတဲ့အတွက်အဲ့ဒီအချိန်မှာအလုပ်နဲ့ပတ်သက်တဲ့ဟို hackathon လုပ်ပွဲလေးတွေပေါ့ဒီ technology နဲ့ပတ်သက်တဲ့ talk လေးတွေကိုကိုကဥစားမီလုပ်ရပါတယ်ရှင်အဲ့ဒီမှာလုပ်ရင်းနဲ့ဘာလို့အဓိကမြင်လာလဲဆိုလို့ရှင်ပြိုင်ပွဲတွေကျင်းပါတယ်အဲ့ဒီအချိန်မှာရောက်လာတဲ့လူတွေတော်တော်များများကယောက်ျားလေးဝင်တဲ့လူတွေပုံများတယ်ပေါ့နော်ပြိုင်တဲ့လူတွေရောစကားပြောတဲ့လူတွေရော discussion မှာပြောဆိုနေကြတဲ့လူတွေအကုန်လုံးကယောက်ျားလေးများတယ်မင်းကလေးအရေးအတွက်က10ဦးမှဆိုလို့ရှင်တယောက်ပဲရှိတယ်။ဒါပေမဲ့တကယ်တမ်းပြန်ကြည့်လိုက်တဲ့အချိန်မှာဆိုလို့ရှင်ဒီလိုကွန်ပျူတာနဲ့ပတ်သက်တဲ့အကြောင်းတွေပေါ့နော်။ဒီ institution တွေမှာမင်းကလေးအရေးအတွက်က 60% ကနေ 70% ရှိပါရဲ့ရှင်။ဒါပေမဲ့မင်းကလေးတော်တော်များဘာလို့ဒီနေရာကိုမရောက်လာဘူး။ပြီးလို့ရှင်အလုပ်ခွင်ဆိုလို့ရှင်လည်းဒီဘက်ကိုရွေးဖို့တိတ်ကြီးအားမတန်းကြဘူးပေါ့နော်။အဲ့ဒါကိုမြင်လာတဲ့အချိန်မှာစိတ်ထဲမှာပေါ့နော်ဒါတခုခုမင်းကလေးနေနဲ့ဒီလိုလာဖို့အတွက်ကိုများအဟန့်တာတခုဖြစ်နေလား။ဒါမှမဟုတ်တကယ်ပဲစိတ်မပါလား။ဒါမှမဟုတ် မျိုးသမီးတွေပဲတသက်စုပြီးပြောလို့ရမယ့်နေရာရှိမယ်ဆိုလို့ရှင်သူတို့များပေါ်လာမလားဆိုတဲ့စိတ်တစ်ခုရယ်ပြီးလို့ရှင် Girls and Tech Singapore ဆိုတဲ့အဖွဲ့အစည်းလေးတစ်ခုအမြင်တော့ဒါလေးတစ်ခုတော့ဆက်လုပ်ကြည့်ဦးမယ်ဆိုတော့လုပ်စီဖြစ်ခဲ့ပါရှင်အဲ့ဒီမှာမထင်မှတ်ပဲနဲ့ကိုသူကတကယ်လာ join တဲ့အမျိုးသမီးတွေကအယောက်50လောက်ရှိပါတယ်ပထမတစ်ခေါက်မှာတင်မယ်အဲ့ဒါနဲ့နောက်ပိုင်းဆက်လုပ်ကြည့်ရင်ကြည့်ရင်လည်းပူကြီးလာတာပါရှင
်အဖွဲ့အစည်းမှန်သမျှဆောင်ပုတ်တွေရှိကြတယ်ဒီအဲ့တော့ Geek Girls ရဲ့ဆောင်ပုတ်ကတော့ပါပါလိမ့်ရှင်
ဆောင်ပုတ်ကတော့အိမ်မှာစပြီးတော့အမတိုင်းပြောလို့ရှိရင် Geek Girls ချင်းမှာစဖြစ်လာတော့ကတော့ဒီ Facebook page လေးနဲ့ပဲစလုပ်လိုက်တာပေါ့နော်အမှန်တော့အပျော်သဘောပါပဲအဓိကဟို main ကလေးတွေဒီအလားပါနဲ့ပတ်သက်လို့ရှိရင် group တွေပါလေတာတို့ပုံစံမျိုးပဲဒီ technology နဲ့ပဲထဲမှာ share main ကလေးတွေစုလို့ရမယ့်နေရာတခုဆိုပြီးတော့ Facebook page နဲ့လုပ်လိုက်တယ်အိမ်မှာဆောင်ပုတ်ကို Geek is the new chic ဆိုပြီးတော့ပေးလိုက်ပါတယ်အဲ့ဒါပါလဲဆိုတော့ဒီ Geek ဆိုတာကလည်းအမတိုင်းပြောလို့ရှိရင်လှပါတယ်ပေါ့နော်ဒီရှင်းပါတယ်ဆိုတဲ့ဟာမျိုးလေးကိုကျောင်းကျွန်တော်အိဆောင်ပုတ်လေးနဲ့ပဲစပြီးလုပ်ခဲ့ချင်းမှာအဲ့ဒါလည်းနည်းနည်းစားသွားရဲ့ရှင့်အဲ့တော့လူတွေကစိတ်ဝင်စားပြီးဝင်လာကြတယ်ဟိုရီမန်းချက်နေလည်းပြောမယ်ဆိုလို့ရှင်တော့မျိုးသမီးတွေအတွက် platform တစ်ခုဒီမှာလာပြီးတော့အားလုံးစုဝေးမယ် sharing လုပ်ကြမယ်ပြီးရင် learning လုပ်ကြမယ်ဆိုရည်ရွယ်ချက်နဲ့လုပ်ခဲ့တာပါရှင့
်အဲ့တော့မြန်မာနိုင်ငံမှာပေါ့နော် high tech မှာမျိုးသမီးတွေရဲ့အခန်းကဏ္ဍကဘယ်လိုရှိပါလဲ
ဒီ high tech လို့ဆိုလိုက်တဲ့အချိန်မှာဇန်နိုစီမှာခုမြန်မာပြည်ကလွန်ခဲ့တဲ့9နှစ်နဲ့စာလို့ရှင်တော့အရန်တိုးတက်လာပါတော့နော်ဆိုနေရာတိုင်းမှာ technology ကိုအစားထိုးပြီးတော့သုံးလာတဲ့ဥပမာ banking မှာ mobile phone ဖြစ်ဖြစ်ပေါ့နော်အရင်တော့လူနေမှုစင်တာနဲ့ရှင်လို့ရှင်အများကြီးတိုးတက်လာတယ်ပေါ့နော်အဲ့ဒီမှာစိတ်ပါဝင်စားမှုအရင်ဆောက်ပြောမယ်ဆိုလို့ရှင်ရင်အရင်တော့ကဆိုလို့ရှင်ပေါ့နော်သူတို့ဒီအမေတွေပါလက်ထက်သူတို့ငငယ်တော့လက်ထက်ဆိုလို့ရှင်လေစိတ်ပါဝင်စားမှုအားအရင်နေတယ်ဒါကိုရီးနဲ့မဆိုင်မှုဆိုတဲ့ဟာမျိုးဖြစ်လာပါပေါ့နော်ဒါပေမဲ့အခုချိန်မှာဒီ leaf dropping ဖြစ်လာတဲ့အချိန်မှာဝင်လာတဲ့အချိန်နဲ့ဒီတချို့ life sign တွေမှာတအားဟိုတက်က advance ဖြစ်လာတာအများကြီးတစ်ခါကျတော့အမျိုးသမီးတွေကဒါတို့မပါလို့မရတော့ဘူးဆိုလို့ပြောခွင့်လာတဲ့အချက်တစ်ချက်ရှယ်ဒါ generally သုံးတဲ့အချက်ပေါ့နော်အဲ့ဒီအချိန်မှာဟိုဆရာတို့ဒီတင်စားမှုနဲ့ပတ်သက်တဲ့ဟာ computer university တို့ဒီ institution တို့ဆိုအရင်တော့ဆိုလို့ရှင်ရန် limited ဖြစ်ပါတယ်အခုနောက်ပိုင်းမှာဒီဟာရဲ့အရေးကြီးဖို့လဲတည်လာတဲ့အချိန်မှာဒီကိုဝင်ပြီးတော့စပြီးတော့ကျောင်းနေပါတက်ကြရဲဝင်ပြီးတိုင်းလာရဲမြို့သမီးကြီးတွေအတွက်အရန်များလာတယ်ဒါမိဘကစေခိုင်းရတော့လည်းကောင်း pressure ပေါ့နော် peer pressure ကြောင့်ဝင်ကြရတာမျိုးတွေအများကြီးရှိလာပါတယ်ရှင်ဒီကျောင်းတိုင်းမှာကျွန်တော်ဒီစစ်တမ်းကောက်ကြည့်ရတဲ့ခါကြလို့ရှင် main ကလေးကြီးအတွက်က60-90%ခိုင်နှုန်းရောက်သားလေးထပ်ပိုးများနေလေးရှိပါတယ်ဒီ computer science တွေဒီ technology ဒီ software ဘိုင်းတော့လည်းကောင်း hardware ဘိုင်းတော့လည်းကောင်းပေါ့နော်သူကနှစ်မျိုးခွဲတာဆိုတော့အဲ့မှာအများကြီးဝင်လာလေးရှိတယ်ဒါပေမဲ့တကယ်တမ်း graduation ဖြစ်သွားတဲ့အချိန်မှာဆိုလို့ရှင်ဒီလုပ်ငန်းခွင်တွေကိုပြန်ဝင်လာတဲ့အချိန်ပေါ့နော်ဒီ computer science နဲ့ပြီးရဆိုလို့ရှိရင်ကျွန်တော်တို့ဒီဘက်မှာဆိုလို့ရှိရင် technology နဲ့ပတ်သက်တဲ့ telecom company တွေရှိမယ်ဒါမှမဟုတ်ဒီ software house တွေရှိမယ်တခြား corporate ကြီးတွေရှိရတက်ကို base လုပ်ထားပြီးတော့သွားနေတဲ့ company တွေကိုပြန်ဝင်လာတဲ့အမျိုးသမီးအကြီးအတွက်ကတော်တော်ပြန်ကျသွားတဲ့သဘောမှရှိပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့သူတို့တွေစိတ်ထဲမှာထင်လိုက်တာကဒီရောက်တော့သူတို့တင်တယ်အရေးပါတယ်စိတ်ဝင်စားတယ်ဆိုတာမှန်တယ်ပေါ့နော်ဒါပေမဲ့ဒီရောက်ကိုပြန်ပြီးအသုံးချပြီး apply လုပ်ပြီးတော့ဒီ career ကိုဆက်သွားမယ်ဆိုတာ main clay တွေအနေနဲ့ပေါ့နော်အများကြီးရှိတော့ဖို့မလွယ်ဘူးဒီထပ်ပို့ပြီးလဲထပ်ပြီးဖြစ်နိုင်မှုမရှိဘူးဆိုတော့အရင်တော့ကျွန်တော်တို့ယုံကြည်ခဲ့တဲ့ဟာတွေကလည်းရှိနေခဲ့တဲ့အတွက်ကိုဥပမာဆိုလို့ရှင် UCS ဝိုင်းကျောင်းစင်တယောက်က UCS ဝိုင်းမှာဆိုလို့ရှင်သူတို့တင်ပေးလိုက်တာဒီ technology ဘိုင်းမှာဆို software hardware တင်ပေးလိုက်တယ်ဒါပေမဲ့တကယ်တမ်းသူတို့ထွက်သွားပြီဆိုလို့ရှင်ပေါ့နော်သွားလိုက်တဲ့နေရာမျိုးက bank လည်းဖြစ်ကောင်းဖြစ်နိုင်တယ်တခြား industry ကိုဖြစ်နိုင်တယ်ပေါ့နော် marketing နဲ့ပတ်သက်တယ်လို့လိုအပ်မယ် business နဲ့ပတ်သက်တယ်လို့လိုအပ်တယ်ဒီလိုညားရမှာလည်း main ကလေးကဝင်လို့ရတယ်ဆိုတာမျိုးရှိပါတယ်နောက်တစ်ခါကျတော့ဒီစုံဦးတင်ထွန်းမှုအပိုင်းအဲ့မှာကြလို့ရှင်လေဒီ startup တို့ဒီ innovation တို့နဲ့ပတ်သက်တဲ့ investment တွေပေါ့နော်ဖြစ်လာတဲ့ incubation တွေအများများလာတဲ့အချိန်မှာပါဝင်ရှင်ပြန်တဲ့လူတွေတော်များလည်းယောက်ျားလေးပဲဖြစ်နေတယ်ပေါ့နော်အဲ့တော့ main ကလေးအနေနဲ့ကဒါကိုသူတို့နဲ့မဆိုင်တဲ့ကဏ္ဍပေါ်လကောင်ဒီသူတို့ရဲ့ဟိုနေရာမရောက်မှုဆိုတဲ့ဟာမျိုးတစ်ခုလည်းရှိနေခဲ့တာတော်တကောင်ပေါ့နော်အဲ့ဒါကြောင့်နောက်ဆုံးပြန်ခဲ့တယ်ပေါ့နော်အဲ့တော့ main challenge အနေနဲ့ပြောချင်တာတော့ဘာလဲဆိုတော့ကျွန်တော်ကိုယ်တိုင်ကလည်းဒီထဲမှာဝင်တိုးနေတဲ့ main ကလေးတွေဖြစ်နေစင်မှာဘာလို့သိရလဲဆိုလို့ရှင်ဒီဟာကယောက်ျားလေးတွေအများရဲ့ industry တစ်ခုတော့ဖြစ်ပါတယ်ဒါပေမဲ့ main ကလေးတွေရဲ့ဟို capable ဖြစ်တဲ့ဟာလည်းအများကြီးရှိရပေါ့နော်မိတန်တစ်ခုမှရှိမယ်ဟို founder တွေပေါ့နော်ယောက်ျားလေးတွေနဲ့ main ကလေးတယောက်ရှိမယ်ယောက်ျားလေး3လောက်ရှိမယ်ဆိုလို့ရှင်တကယ်တော့ argue လို့ရတယ်ဆိုလို့ရှင်လည်းယောက်ျားလေးတွေ opinion ကပို့ပြီးတော့သူတို့ကဒီဟာကိုပို့ယူဖြစ်ကြတယ်ပေါ့နော်အဲ့လိုမျိုး challenge လေးတွေရှိတတ်ပါတယ်။ခါကြလို့ရှင်လည်းဘယ်လိုမျိုးဖြစ်လဲဆိုလို့ရှင် main ကလေးတွေရဲ့ skill set ကလည်းခါကြလို့ရှင် technology မှာယောက်ျားလေးနဲ့ရှင်လို့ရှင်နည်းနည်းလေးနောက်ကျတဲ့နေခဲ့ရလည်းရှိရပေါ့နော်။အဲ့လိုမျိုး challenge တွေတော့နည်းနည်းလေးပြန်ပြီးကြောရပါတယ်ရှင
့်။ကျွန်မတွေ့ရတာပေါ့နော် Geek Girls ရဲ့ message ကတဲ့ because we believe girls can do it တဲ့ဆိုတဲ့အခါကျတော့အဲ့ဒီ message နဲ့စောစောကစန္ဒီရှင်းပြတာနေရနည်းနည်းလေးကွာဟနေတာတွေ့ရပါတယ်ရှင်ဘယ်လိုဖြစ်တာလဲ
။ Geek girls can do it လို့ပြောလိုက်တဲ့ပုံစံအဘလိုလဲဆိုလို့ရှင်ဒီတချို့မိန်းကလေး programmer တွေ coder တွေရှိပါတယ်သူတို့တွေဆိုတော့လည်းတကယ်တော့ပါတယ်တကယ်တော့ဆိုတော့ဒီ coding ဘက်မှာရော programming ဘက်မှာရောပြောကြမရှိအောင်တော့ပါတယ်ပေါ့နော်ရောက်သားလေးနဲ့ရှင်းလိုက်ရင်လုံနိုင်တယ်ဒါပေမဲ့ဟိုဆရာခုနကပြောလို့ hinder ဖြစ်စေတဲ့အချက်တွေရှိတယ်ပေါ့နော်ဥပမာ coding သမားတွေ coder မိုင်းဆိုလို့ရှင်များတော့ဖြင့်ညမိုးချုပ်ထိလောက်ကြတယ်ရောက်သားလေးတွေများတဲ့ဒီ company တခုပေါ့နော်အဲ့လိုမျိုးဆိုလို့ရှင်ဒါမိသားစု registration တွေလည်းတစ်ခါကြရင်ရှိတတ်တယ်ပေါ့နော်ဘယ်လိုပြောမလဲဒီလောက်ထိမိုးချုပ်ထိလောက်လို့မရအောင်စတာ basic ပေါ့နော်ဖြစ်တတ်လေးရှိရဲ့ technology company မှာလုပ်လေးရှိရဲ့ main ကလေးတွေရဲ့ဒါအဖြစ်ပြပေါ့နော်အဲ့လိုမျိုးဆိုတော့ဒါသူတို့တွေကတစ်ခါစလို့ရှင် career မှာနည်းနည်းနောက်ဆန်ခဲ့တာကတစ်ခါစလို့ရှင်ဒီလူမှုအတိုင်းဝိုင်းရဲ့ဒီ PR လေးလည်းရှိတတ်ပါတယ်ရှင်ဒါရန်ကုန်မှာတိတ်မသိတိုင်းမဲ့အခြားနယ်တွေမှာလည်းသိတာရဲ့ပြီးလို့ရှင်အခုအစနေပြောနေတဲ့ဟာကရန်ကုန်ဘက်ကိုပြောတာများရပါတော့။နယ်ဘက်မှာဆိုလို့ရှင်ဒီထက်ပိုဆိုးပါတယ်။ကျွန်တော်ဒီနယ်တွေပါရှင်းလို့ရှင်ပို့တွေ့ရလေးရှိတာကဒီလိုမျိုး main ကလေးတောင်နေတဲ့ programmer တယောက်အနေနဲ့အလုပ်လုပ်ရတည်ဖို့ဆိုတာသူတို့အနေနဲ့စဉ်းစားမစဉ်းစားရဲဘောနော်။နောက်ခုဆိုလို့ရှင်ယောက်ျားလေး programmer နဲ့ main လေး programmer ဆိုလို့ရှင်လစာအစာကွာတက်တယ်။ယောက်ျားလေးဆိုလို့ရှင်ပိုများတက်တာပါဘောနော်။ဒါပေမဲ့လုံနိုင်တဲ့စွမ်းအားကအတူတူပဲ။တခါတိုင်းတော့ဒါကတော့စိတ်ဝင်စားမှုပုံမျိုးဒီနောက်ကြကြံခဲ့ရရှိတတ်တယ်ဘောနော်။ဒါပေမဲ့ဒါဒီတစ်ခု project ခုပြလိုက်ပြီးလုပ်နိုင်လားဆိုလို့ရှင်ယောက်ျားလေးရော main ကလေးရောအတူတူလုပ်နိုင်တယ်။ဒါပေမဲ့ employer အစပေါ့နော် main ကလေး programmer တယောက်ျားလေး programmer ဆိုလို့ရှင်ပို့ပြီးလုပ်နိုင်မယ်ဆိုရဲဟာမျိုးကိုခံယူထားတဲ့အတွက်ကြောင့်လေခါကြလို့ရှင်ဆင်တို့ဒီနောက်ကြကြံခဲ့ရလဲပါမနော်။အဲ့တော့ဆင်တို့ဘာတောင်တရား empower လုပ်ရလဲဆိုလို့ရှင်ဆင်တို့ဒီမှာလေဒီ social restriction နဲ့ norms တွေရှိရပေါ့နော်။ဒါပေမဲ့တခါကြလို့ရှင်အဲ့ဟာကိုလေ hack လုပ်ပြီးတော့သွားရမျိုးရှိရပေါ့နော်။ဆင်တို့ဆိုလေဆင်တို့အိမ်မှာဆိုလို့ရှင်က curfew ရှိတတ်တယ်။ဒါပေမဲ့ဒီဟာတွေကိုဘယ်လိုကြုံလာပြီးတော့ဆင်တို့အဆင်ပြောင်းဘယ်လိုလဲ။ဒါကြီးကဆင်တို့ကငါမလုပ်နိုင်ဘူးလို့မဖြစ်စေချင်ဘောနော်။ငါမှဒါမျိုးဒါမျိုးအချက်တွေရှိရဲ။အဲ့ဒါကြောင့်ငါဒီ level တော့ဝင်ပြီးရောက်တိုင်းနဲ့ရင်ပေါင်းတမီလုံးနိုင်မှာမဟုတ်ဘူးလို့မထင်စေချင်တဲ့အတွက်ဆင်တို့ကဒီ key girls ကလိုကန်နဲ့မှလည်းထည့်တာပါ။ English နဲ့လည်းလုပ်နိုင်ပါရဲ့။ဒါကြောင့်ဟိုမလုပ်နိုင်ဘူးလို့ထင်ပြီးနောက်ဆိုတာမျိုးမဖြစ်စေချင်လို့ပါရှင့်။
Now တဲ့င်းပတ်မှာတော့ Mass Sandy စိန်သိန်းနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာပ
ါ။သိပ္ပံသူတေသနာဆိုင်ရာတိုးတက်ဖွံ့ဖြိုးဖို့အတွက်မြန်မာနိုင်ငံတက္ကသိုလ်တွေမှာဘာတွေလိုအပ်နေလဲဆိုတော့ကို Ohio တက္ကသိုလ်ကယူပဗေဒပေါမောက်ခဒေါက်တာဆောဝေလှိုင်အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
။လူတာကတော့အားလုံးမှလူတာပေါ့ကျွန်တော်တို့ရဲ့ပညာရေးကခါကပြတ်သွားတယ်လို့ဖြစ်သွားတော့ဘူး။သို့တော့ရန်ကုန်တက္ကသိုလ်ကလည်းအခုတော်တော်ကြီးကိုသူတို့တွန်းပြီးတော့ကြိုးစားခြင်းနဲ့စိတ်တွေရှိကြတယ်။လူငယ်တွေကလည်းပညာကိုလိုလားတဲ့စိတ်တွေတွေ့ရပေါ့နော်။အနည်းဆုံးကျွန်တော်သွားပဲဟောပြောခဲ့တဲ့နေရာအားလုံးမှာတချို့ဆိုတထောင်ကျော်လောက်ကိုလာတတ်တဲ့ကျောင်းသားတွေစိတ်ဝင်စားနဲ့မေးကြတယ်အဲ့လိုဟာမျိုးဆိုတော့အားတက်စရာပေါ့။ဟိုတခုပေါ့နော်။သူတို့ဘာပြောလဲဆိုတော့ဟာကျွန်တော်တို့မှဒီမှာစာရွက်စာတမ်းတွေဘာမှမရှိဘူး။ paper တွေဖတ်လို့မရဘူး။အဲ့တော့ research ကဘာတွေဖြစ်နေဆိုတော့ကျွန်တော်တို့မသိဘူးကဲ့။တစ်ချိန်တည်းမှာပဲသူတို့ကျွန်တော်ကိုဘာမေးလဲဆိုတော့ဆရာတဲ့ဟို Facebook ရှိလားတဲ့။ဟာကျွန်တော်ရှိတယ် Facebook ။အားလုံး Facebook ဘာလို့မသုံးလဲကျွန်တော်တို့အားလုံး Facebook သုံးတယ်ကျွန်တော်တို့ contact လုပ်ချင်တယ်ဟာကျွန်တော် Facebook ကြည့်ဖို့အချိန်မရှိလို့အဲကျွန်တော် Facebook တော့ရှိတယ် account တော့ရှိတယ်ကြည့်ဖို့ကျွန်တော်မှအချိန်လုံးဝမရှိဘူးဆိုတော့ကျွန်တော်တို့ကိုပြောရဲခင်ဗျားတို့ Facebook ကြတော့ကြည့်ဖို့အချိန်ရှိတယ်ဘာလို့စာကိုကြည့်လို့မရတာလဲဘာလို့ဆိုဒီ cell phone တွေအားလုံးကအခုက iPhone Samsung အဲ့လို equivalent နဲ့သုံးနေတဲ့ခါကြတော့အခုဒီမှာကအမေရိကန်လိုနေရာမျိုးမှာကအခုစာကြည့်တဲ့ဆိုတာမရှိတော့ဘူးကျွန်တော်တို့ Ohio တက်ကူတို့မှာစာကြည့်တဲ့ကိုကျွန်တော်တို့ကအခုနာမည်ပြောင်းလိုက်ပြီး museum ဆိုပြီးတော့ပါလို့လဲဆိုတော့အားလုံးက online ကပဲကြည့်ကြတော့တာစားရေအကုန်လုံးကအဲ့တော့သူတို့ကိုကျွန်တော်ပြောပြရဲခင်ဗျားတို့လက်ထဲမှာ device တွေရှိနေပြီကဘာလုံးမှာရှိတဲ့ information ကလက်ထဲမှာရောက်နေတယ်အဲ့ဒါကိုဘာလို့အသုံးမချတာလဲဆိုတော့မျက်စိပွင့်အောင်ကျွန်တော်ရှင်းပြရဲပေါ့လေဘာလို့ဆိုသူတေသနာလုံးကအားလုံး online မှာကျွန်တော်တို့ publish လုပ်ရင်ကျွန်တော်ဆို paper တော့ print မလုပ်တော့ဘူးအဲ့ဒီဟာကိုကျွန်တော်ရှင်းပြရဲပေါ့နော်နောက်တစ်ခုကသိပ္ပံနဲ့ပတ်သက်တဲ့တက်ခွဲခဲတဲ့မှာတုံးကပစ္စည်းပါညာလဲသိပ်မရှိကြဘူးဒါပေမဲ့ပစ္စည်းမရှိတာတဲ့ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိကပြက်နေတာပေါ့ဘာလို့လို့လောက်အောင်မသိတဲ့ဟာ information ရတဲ့ device ကလက်ထဲမှာရှိနေရတာနဲ့အဲ့ဒါကိုအသုံးမချတော့ဘူ
းဒါဆိုသူတို့တွေမသိဘူးလေမသိတော့
ဟုတ်တယ်အဲ့ဒီဟာကတော့ကျွန်တော်ပြောချင်ပါတယ်ဘာလို့ဆိုကျွန်တော်အဲ့ဒီဟာဘာမှမဟုတ်ပဲနဲ့အရန်ကိုဟိုအပြောင်းလဲဖြစ်သွားနိုင်တဲ့ဟာပေါ့နော်တကယ်ကိုအဓိကကြတဲ့ဟာတစ်ခုပေါ့နောက်တစ်ခုကကြတော့တိုးတက်တဲ့နိုင်ငံတွေမှာတက္ကသိုလ်တွေမှာရှိတဲ့ဗမာခါတွေက faculty ကကျွန်တော်တို့ independent သူတို့ရဲ့သူတည်တနာကိုသူတို့တိဆောက်ပြီးတော့ကဘာနဲ့ရှင်ပြိုင်ပြီးတော့သူတို့ကအလုပ်လုပ်ကြတယ်ကျွန်တော်တို့စီမှာကြတော့တက္ကသိုလ်တွေကိုအထက်တန်းကျောင်းကြီးလိုသဘောထားပြီးတော့နည်းနည်းအောင်မြင်ဖို့ရှိသေးတယ်ယာတူးရတာနဲ့တပြိုင်နက်နည်းတက္ကသိုလ်ပြောင်းမယ်ပြောင်းမယ်ဟိုမှာ research လက်တွေဘာမှမရှိတော့ဘူးမရှိတဲ့ခါကျတော့အကုန်လုံးပြည့်စည်ကုန်ပြီးတော့ဒီတိုင်းပြန်ဖြစ်သွားတာပေါ့နော်သူတည်တနာလုပ်ငန်းကဘာမှမတိုးတက်လာနိုင်ဘူးပေါ့ဒါကတော့ပြည့်တင်တဲ့သဘောမဟုတ်ပဲနဲ့ပညာရေးမှာပြောင်းလဲရမယ်ဟာပေါ့
ဗမာနိုင်ငံမှာတိတ်ပန်တဲ့အနည်းပညာတိုးတက်ဖို့ဆိုပြီးတော့လူတိုင်းကရည်ရွယ်ချက်တော့ရှိကြတယ်။ရှိပေမဲ့မတိုးတက်နိုင်တဲ့အကြောင်းတွေကအကြောင်းလေးနှစ်ခုပေါ့နော်။ဆရာဆိုတော့လို information diversity လက်ထက်ရှိတဲ့အတိုင်းအသုံးမချတတ်တာရဲ့။နောက်ပြီးတော့တကယ်တမ်းသူတည်တနာလုပ်မဲ့တက်ကလေးလိုနေရာမျိုးကခဏခဏအပြောင်းရွှေ့တွေလောက်တာနဲ့ကိုယ်ပိုင်သူတည်တနာမလုပ်တာတယ
်။ဟုတ်ကဲ့။အဲ့တော့မလုပ်နိုင်တဲ့ခါကျတော့ဟိုကျွန်တော်တို့လူကျင်တာကတော့အဲ့ဒီဟိုပါပေါ့နော်။ဟိုတက်ကလေးတိုင်းမှာမေးလိုက်လို့ရှိရင်ဟာကျွန်တော်တို့ဟိုတက်ခွဲကားမှာရှိတဲ့ set တွေလူကျင်တယ်ဒါပေမဲ့သူတည်တနာကဆက်ကတပိုင်းလေးပဲပါတယ်တခြား information ကကျွန်တော်မြင်တာအဲ့ဒီဟာကအရန်ကိုအဓိကကြားတယ်အပိုင်းတွေကိုကျွန်တော်တို့မှလင်းဟင်းနေတယ်ကိုလုံနိုင်ရတာနဲ့ဟိုမသိလို့ပေါ့နော်အထက်ကလည်းဟိုတပင်ပြောင်းတာမဟုတ်ဘူးလीကျွန်တော်မြင်တာကတော့ဟိုယာတုတက်တယ်ဆိုရင်နေမှာလုံးပဲလူမရှိဘူးမိကြီးနာကိုသွားလိုက်မုံရွာသွားလိုက်ဆိုတော့မိကြီးနာမုံရွာမှာလည်းဆရာကြီးလိုတာပေါ့သူကတနိုင်ငံလုံးမှာလိုတာကိုဒါပေမဲ့နေဒီမှာလုံမယ်ဆိုရင် incentive ပေးရမှာပေါ့နော်လာကပို့တိုးပေးခွင့်လန်းနေပေးအဲ့မှာနေမှာသွားလုပ်ချင်တဲ့ဆရာကြီးတွေကခွင့်လန်းပို့ရှိရင်သူတို့လည်းတချို့လည်းနေမှာသွားလုပ်ကြအဲ့ဒါပေမဲ့အရေးကြီးတာကသူတို့ရဲ့သူတည်တနာလုပ်ငန်းအောင်မြင်လာတဲ့အခါမှာသူတို့အဲ့နေရာမှာထားမှဖြစ်မှာပေါ့ဘာလို့လဲဆိုတော့အဲ့နေရာနေပြီးတော့နောက်တနေရာပြောင်းလိုက်ရင်သူလုပ်ထားတဲ့သူတည်တနာအဆက်အသွယ်အလုံးပြတ်ကုန်ပြီးတော့ဟိုတစ်ကလည်းပြန်မဆနိုင်တော့အကုန်လုံးလက်လျှော့ကုန်ကြအောင်အဲ့တော့မအောင်မြင်တော့ဘူးပေါ့အ
ဲ့ဒါနဲ့ပြဿနာတွေကတစ်ခုပေါ့နော
်ဟုတ်ကဲ့အဲ့ဒါလည်းမသိလို့ပါလေပညာရေးကဒီအစိုးရအောင်မှာပဲရှိတာကို
ဒါဆရာတွေအပိုင်းပေါ့နော
်ဟုတ်ကဲ့
ကျောင်းသားတွေအပိုင်းရောဆရာ
ကျောင်းသားတွေအပိုင်းကကြာတော့ကျွန်တော်တို့တွေ့တာကျွန်တော်ထင်တယ်တရားရာခိုင်နှုန်းပဲ90တောင်မဟုတ်ဘူးလက်ထဲမှာအကုန်လုံးကဒီဆဲဖုန်းတွေရှိတယ်အရန်အောင်အောင်ကောင်းတယ်မြန်မာနိုင်ငံမှာဆဲဖုန်းအားလုံးကလူတိုင်းမှာရှိတယ်အကုန်လုံးကတစ်ချိန်လုံးအဲ့ဒါကိုသုံးချနေကြပြီဒါပေမဲ့သူတို့ဒီဟာကို information တွေအသုံးအမှန်သူတို့မသိဘူးသူ social သုံးကြတာများတယ်ပေါ့လေသူတို့ရဲ့ပညာသင်တဲ့ learning information ဒီထဲမှာပဲရှိတယ်ဆိုတော့သူတို့မသိဘူးအဲ့ဒီဟာကိုသိဖို့လိုမယ်နောက်တစ်ခုကကျွန်တော်အခုပြောခဲ့တာရဆိုလို့ရှိရင်တက္ကသိုလ်၅ခုမှာကွန်ပျူတာတက္ကသိုလ်မှာကျတော့ကလေးတွေကသူတို့ကိုသူတို့ပြီးတယ်လေသူတို့ဘွဲရပြီလို့ရှိရင်သူတို့မှာလှုပ်တွေရှိတယ်ဆိုတော့သူကစူးစမ်းတယ်ပေါ့နော်ဒီတကုံတို့ဒီအနောက်ပိုင်းတက္ကသိုလ်တို့အဲ့ဒီကကလေးတွေကကျတော့သူတို့ကကိုယ့်ကိုယ်လည်းမလေးစားဘူးပေါ့ရရဘွဲကိုလည်းအထင်ကြီးဘူးအထင်ကြီးကြလည်းမရှိဘူးပေါ့ဆိုလှုပ်လဲရမှာမဟုတ်ဘူးအဲ့ဒီဘွဲနဲ့ဆိုတော့အဲ့ဒါတွေကမှားတယ်ပေါ့ဘာလို့ဆိုပညာကိုသူကလူလူလာလာသင်ရမှာပေါ့
ဆက်ပြီးကွန်ပျူတာတက္ကသိုလ်ကထွက်သွားလို့ရှင်အလောက်ကအဆင်သင့်ဆိုတော့စိတ်မပူကြအောင်အခု70တန်းနေပြီးတော့တက္ကသိုလ်တွေသွားလျှောက်ကြဆိုတော့တမိုင်းကိုလျှောက်မယ်လို့မရှိဘူး
တမိုင်းဆိုတဲ့ဟာအရန်ကိုတန်ဖို့ရှိတယ်လေအရေးကြီးတာကသူတို့ကဘာကိုနားလည်ဖို့လိုလဲဆိုတော့ဘယ်ပါသာရက်ကိုမဆိုသင်တယ်တကယ်ကိုထီထီရဟိုးရှေ့ဆုံးတက်သွားနိုင်မယ်ဆိုရင်အဲ့ဒီနေရာကျရင်အကုန်လုံးကအရန်ကိုတန်ဖို့ရှိလာပြီပေါ့အဲ့တော့တမိုင်းတို့ဒီပထဝီတို့ဆိုတာကလူကြီးကဟာဒါတွေကအလကားမဟုတ်ဘူးအဲ့ဒီမှာဒီကြီးကလည်းတကယ်ကိုစူးစမ်းပြီးတော့သူတင်တာလုပ်မယ်ဆိုရင်ရှေ့မှာအရန်ကိုဖြစ်လာနိုင်တယ်အခုကျွန်တော်တွေ့တာကရန်ကုန်တက္ကသိုလ်ကတော့သူတို့ပြောင်းလိုက်တယ်ပေါ့နော်ဌာနတွေအားလုံးကဌာနတစ်ခုအယောက်50စီပဲလက်ခံတယ်အဲ့တော့ဘာဘာတွေ့လဲဆိုဥပမာ Facebook ကိုကျွန်တော်တွေ့ရတယ် Facebook မှာကျောင်းသားက50ပဲသူကတစ်နှစ်ကိုဆိုတော့သူကအတော်ဆုံးကျောင်းသားတွေအဲ့ကိုဝင်လာတော့အဲ့မှာတချို့က MC ပဲတက်နိုင်ရတယ်မတက်ဘဲနဲ့သူကတကယ်ကိုစိတ်ဝင်စားလို့လာတက်ကြတာအဲ့တော့ဘာဖြစ်လဲဆိုတော့အဲ့ဒီကလေးတွေကကျတော့သူတို့ကသူတို့ပညာကိုသူတို့တန်ဖိုးထားတယ်တကယ်ဝါသနာပါလို့သူကတက်တာဆိုတော့သူတို့ကျတော့ရှေ့မှာလမ်းနေရအများကြီးတိုးတက်ဖို့ရှိတယ်ပေါ့ဒီအနောက်ပိုင်းတက္ကသိုလ်ကျွန်တော်ရောက်ခဲ့တယ်ပေါ့နော်တကုံတက္ကသိုလ်ရဲ့အဲ့ဒီမှာကျတော့ယူပဗေဒဌာနတဲ့ဝင်မှာတော့ကျွန်တော်ကျောင်းသား2500တခါမကြောက်ဘူးပေါ့နော်နိုင်ငံသားမှာဟို physics ကျောင်းသား2500 Ohio တက္ကသိုလ်ဆိုရင်ဒါ80ပဲရှိတယ်အမေရိကန်မှာဒါပမောက္ခကကျွန်တော်40ကျော်ရှိတယ်ဒါပုံမှန် ratio ပေါ့နော်အဲ့ဒီဟာပေါ့ဟိုမှာအရန်ကိုများတော့ဆိုတော့သူတို့ဒီဘွဲတစ်ခုရောက်ဖို့အတွက်လာတက်ကြတဲ့သဘောပေါ့အဲ့တော့အဲ့လိုလက်ခံတဲ့အခါကျတော့ကျောင်းသားတွေကလည်းကုပညာကိုတန်ဖိုးမထားဘူးသူတို့တက်အောင်လည်းမတင်မေးနိုင်တော့ဘူး physics လို့ပါသားရဲ့မျိုးကတက်ခွဲခိုင်းနေပါတယ်ရောက်2500အတွက်ကိုဘလို့မှမဖြစ်နိုင်ဘူးတကယ်တောက်အောင်သိမ်းမယ်ဆိုလို့ရှိရင်အဲ့လိုလုပ်မယ်ဆိုတာ engineer သူတို့လုပ်ချင်တဲ့ဟာပေါ့တခုခုပေါ့နော်အဲ့လိုမျိုးတက်ခွင့်ရရင်ပိုကောင်းမှာပေါ့ဒီနှုန်းကမြန်မာပြည်မှာဆို MC မှ MC ပဲ MC မရတဲ့ခါကျမှ RID ပြီးမှကျန်တာတွေနိုင်ငံတနိုင်ငံမှာတိုးတက်ဖို့အတွက်ကဘယ်ဆုံးတိုးတက်ရမယ်လေဆရာဝန်တွေကြီးပဲရှိနေလို့နိုင်ငံတည်ဆောက်လို့မရဘူးဖြေလျှောက်မြန်မာနိုင်ငံမှာတိုးတက်လာတဲ့ခါဒီမှာအများကြီးလိုလာမယ်အဲ့ဒီဟာကြီးအကုန်လုံးဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ဒါရှင်းပြဖို့လိုအပ်တာပေါ့နော်အားပေးဖို့လိုအပ်တာပေါ့
ဒေါက်တာဆောင်းဝေလှရပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မြတ်သက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်စနေနေ့နဲ့ခင်ဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်နားဆင်နေကြတာပါ
မရိဂန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ခမန်းကြီးအဖြစ်ကဘာတဝမ်းမှာလူကုန်ကူးခံရတဲ့သူပေါင်းတန်း20အထိရှိပါလိမ့်မယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2019ခုနှစ်လူကုန်ကူးခံရသူများအစီရင်ခံစာမှာဥပဒေချိုးဖောက်သူတွေကိုထိန်ချုပ်ဖို့အစိုးရရဲ့တာဝန်ဆောင်ရွက်မှုအပိုင်းကိုအဓိကထားပြီးတော့ရေးသားထားပါတယ်။လူကုန်ကူးမှုစောင့်ကြည့်ရေးနဲ့တိုက်ဖြတ်ရေးဆိုင်ရာအမေရိကန်သံအမတ်ကြီးစူဇန်ကော့ဖက်ကလူကုန်ကူးမှုတိုက်ဖြတ်ရေးမှာအစိုးရရဲ့အခန်းကဏ္ဍဘလောက်အရေးပါသလဲဆိုတာကိုပြောကြားခဲ့ပါတယ်။အစိုးရကလူကုန်ကူးမှုတိုက်ဖြတ်ရေးဥပဒေတွေကိုကြဲကြဲပြန့်ပြန့်ရေးဆွဲပြဋ္ဌာန်းတာလူကုန်ကူးမှုနဲ့ပတ်သက်ရင်အစိုးရကလုံးဝတည်ငြိမ်မခံဘူးဆိုတဲ့သတင်းစကားကိုရာဇဝတ်မှုကျူးလွန်သူတွေစီပေးပို့တာပဲဖြစ်တဲ့အကြောင်းသူကပြောခဲ့တာပါ။အစိုးရတိုင်းကလူကုန်ကူးမှုတိုက်ဖျက်ရေးကိုမဖြစ်မနေဆောင်ရွက်ကြရမှာဖြစ်ကြောင်းတန်အမတ်ကြီးကော့ဘက်ကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုအရေးတကြီးအမထုတ်ကြတဲ့အစိုးရတွေကများပါတယ်။နိုင်ငံပေါင်း23နိုင်ငံဟာ TR3 အဆင့်မှရှိနေကြပြီးလူကုန်ကူးမှုပပျောက်ရေးအတွက်အနှိမ့်ဆုံးအဆင့်ကိုတောင်းမှအောင်မြင်အောင်မလုပ်နိုင်ကြပါဘူး။အဲ့ဒီနိုင်ငံတွေထဲမှာအီရန်နိုင်ငံလည်းပါဝင်ပါတယ်။အီရန်နိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါမကြမ်းလိန်ကုန်ကူးတာနဲ့အာရမအလုပ်စီခိုင်းတာတွေအတွက်လက်ပြောင်းလက်လွဲလုပ်ဖို့ဒါမှမဟုတ်လူကုန်ကူးမှုရဲ့အရင်အမြစ်အဖြစ်ရှိနေစေဖြစ်ကြောင်းနဲ့လူကုန်ကူးမှုတိုက်ဖျက်ရေးကိုဥပဒေနဲ့အညီဆောင်ရွက်တဲ့ဆိုတဲ့သတင်းမျိုးလုံးဝမရှိပါဘူး။နောက်ပြီးအစိုးရအရာရှိတွေကိုယ်တိုင်ကစီးရီးယားမှာတိုက်ခိုက်ဖို့အာဖဂန်အမျိုးသားတွေကိုအတင်းကျပ်လူစုဆောင်းတာနဲ့အီရတ်နိုင်ငံထဲမှာကလေးစစ်သားတွေအုံပြုဖို့လူသစ်စုဖို့အတွက်စစ်သွေးချွာတွေကိုဗန္ဒာရေးထောက်ပတ်မှုအပါအဝင်လူကုန်ကူးမှုတွေမှာကြံရပါတွေဖြစ်နေကြစေပါ။လိန်ကုန်ကူးခံရတဲ့အမျိုးသမီးတွေဟာအိမ်ထောင်ရေးဖောက်ပြန်မှုဆိုတဲ့ဆွဲချက်နဲ့တေတံကြခံနိုင်ရတဲ့အတွက်ကြောင့်လူကုန်ကူးခံရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုဆိုတာအလွန်ခက်ခဲကြောင်းကိုအစီရင်ခံစာမှာဖော်ပြထားပါတယ်။အစီရင်ခံစာကိုမိတ်ဆက်စကားပြောချိန်မှာနိုင်ငံခြားရေးဝန်ကြီး Rex Taylor ဆန်ကလူကုန်ကူးမှုဆိုတာဟာကျွန်တော်တို့ခင်မှာလူအခွင့်ရေးဆိုင်ရာကြေကွဲပွဲအကောင်းဆုံးအကြောင်းရပါပဲမိသားစုတွေတကွဲတပြားဖြစ်ရယုံသာမကနိုင်ငံဖြတ်ကျော်ကျူးလွန်တဲ့တခြားရာဇဝတ်မှုတွေကိုအားပေးရလဲကြတဲ့အတွက်တရားဥပဒေစိုးမိုးရေးကိုလည်းပျက်စီးယိုယွင်းစေပါတယ်နောက်ပြီးပြည်သူတွေအန္တရာယ်ကင်းဝေးဖို့နဲ့နိုင်ငံတော်လုံခြုံရေးကိုလည်းထိန်းချောက်နေပါတယ်အဆိုဆုံးကတော့ရာဇဝတ်မှုဟာလူသားတွေရဲ့လွတ်လပ်ခွင့်နဲ့ဂုဏ်သိက္ခာကိုလူရဲ့နှောက်ယှက်နေတာပဲဖြစ်ပါတယ်ဒါကြောင့်လူတိုင်းလူတိုင်းအစိုးရတိုင်းအစိုးရတိုင်းကလူကုန်ကူးမှုအန္တရာယ်စိုးကိုအဆုံးသတ်ရေးအားထုတ်ကြိုးပမ်းကြရပါမယ်လို့ပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းထပ်မံအသိပေးကြားလိုပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နန်းလောင်ကပြောပြမှာပါရှင
်အာဖဂန်နစ္စတန်က IS စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တအူဟာအမေရိကန်လေကြောင်းတပ်ခိုက်မှုတစ်ခုအတွင်းတိုက်ဆုံခဲ့ပြီးဖြစ်ပါတယ်။ဒါအပြင်ပြင်းထန်တဲ့တိုက်ခိုက်ချိန်အတွင်းလွန်ခဲ့တဲ့လေလအတွင်းမှာဆိုရင်2ချိန်မြောက်နဲ့3နဲ့အတွင်း3ချိန်မြောက်တိုက်ဆုံတာဖြစ်ရပါ။အာဖဂန်ရှေ့မြောက်ပိုင်းကူနာပြည်နယ်က IS အဖွဲ့ရဲ့ဌာနချုပ်ကိုဇူလိုင်လ17ရက်နေ့ကလေကြောင်းတပ်ခိုက်မှုအတွင်းအဘူဆိုင်ယက်တိုက်ဆုံသွားတာလို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကတောက်ကြားနေမှာပြောတာပါ။အဲ့ဒီတိုက်ခိုက်မှုအတွင်းတခြား IS အဖွဲ့ဝင်တွေလည်းတိုက်ဆုံပါတယ်။သမရဒေါ်နယ်ထရမ့်ရဲ့တာကြီးဖြစ်သူနဲ့2016ခုနှစ်ဂျွန်လကတွေ့ဆုံပွဲမှာသူလဲပါတယ်လို့ရုရှားနယ်ဖွာအမေရိကန်နိုင်ငံသားဆွဲဆောင်စည်းရုံးသူတို့ကပြောလိုက်တာကြောင့်အဲ့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးပြောဆိုရာတွေထဲမှာနောက်ထပ်အပြောင်းလဲတစ်ခုထပ်ပေါ်လာပါတယ်။အဲ့ဒီလိုတွေ့ဆုံတာရွေးကောက်ပွဲမှာသမရဒေါ်နယ်ထရမ့်အသာစီးရရေးအထောက်အကူဖြစ်စေဖို့အတွက်လို့ပြောနေကြတာပါ။တွေ့ဆုံပွဲမှာသူပါတယ်ဆိုတာကိုရီနတ်အမစ်ရှင်းကတောက်ကြားနေမှာ AP သတင်းဌာနကိုအတည်ပြုပြောဆိုပါတယ်။သူဟာရုရှားထောက်လှမ်းရေးအဖွဲ့တွေနဲ့ဆက်ဆက်ရှိတယ်ဆိုပြီးဖော်ပြခံရတာဖြစ်ပြီးတော့သူကတော့အဲ့ဒါဟာနာမည်ဖျက်တိုက်လို့ရဆိုပြီးတော့ပယ်ချပါတယ်။သူဟာဆိုဗီယက်တပ်မြန်ထောက်လှမ်းရေးလုပ်ငန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဆိုဗီယက်စစ်ဘက်အဖွဲ့တစ်ဖွဲ့မှတာဝန်ထမ်းခဲ့ပုံမဲ့တချို့အဖြစ်ဘယ်တော့မှစနစ်တကျတင်နာမတက်ခဲ့ဘူးလို့အမစ်ရှင်းက AP သတင်းဌာနကိုပြောပါတယ်။တရုတ်အစိုးရအတိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုကွယ်လွန်သွားတာဟာတရုတ်နိုင်ငံအတွက်ရောတစ်ကမ္ဘာလုံးအတွက်ပါအလွန်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့အမေရိကန်လွှတ်တော်ရဲ့ပြည်ပရေးရာဆက်ကော်မတီဥက္ကဋ္ဌခရစ္စတိုဘာစမစ်ကတောက်ကြားနေ့ကြေညာပွဲမှာပြောပါရယ်လူရှောင်ဘိုက2009ခုနှစ်မှာအကျဉ်းချခဲ့တာဟာတည်တံ့ချမှတ်လိုက်တယ်လို့ဖြစ်ပြီးသူ့ကွယ်လွန်မှုမှာတရုတ်နိုင်ငံရဲ့အခမ်းအနားကိုမမေ့သင့်ဘူးလို့စမစ်ကပြောပါရယ်အတိတ်ကကျွလွန်ခဲ့တဲ့ရာဇဝတ်မှုတွေကြောင့်ဘယ်နိုင်ငံကမှအကဲမဖြတ်သင့်ပေမဲ့လူရှောင်ဘိုကိုနှုတ်ဆက်ထားစေပြီးတည်ဆုံခဲ့တဲ့ဒီပြည်မှုကတော့ကွန်မြူနတီတရုတ်အစိုးရအတွက်ဖျောက်ဖျက်လို့မရပဲအမြဲဆွန့်နှင့်နေတဲ့အမဲစစ်ဖြစ်ရှိနေတယ်မှာလေလို့စမစ်ကပြောပါတယ်
ကျေးဇူးပါနန်းလောင်ရေသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်အင်ဂျင်နီယာကတော့ Keith Holmes ပါစနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOA ပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.